Welcome to the Voice of America in Burmese.
Mingla nya che ma tota shin mya shin. The American Pan ye 2020 ku ne December 23 ye tinin ni ni nya bai si sin ni ko American Pi Daun Su myo do Washington DC ga ni Myanmar Sano Chin nya 9 nai ga ni 10 nai thi line 2 meter 1925 32 ne line lat meter 190 ru ga ni sa tin thau lwin pe ni ba bi shin. ကျမများသတင်းအောင်မှာဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမုံနဲ့အတူတင်ပြပေးပါမယ်ရှင်။နိုင်ငံအတော်များများမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးခွင့်ပြုချက်ရလာတာနဲ့အတူကိုဗစ် -19 ကူးစက်မှုနှုန်းများတဲ့နိုင်ငံတွေမှာကာကွယ်ဆေးအစောတလင်ထိုးပေးဖို့လိုအပ်လာနေပါတယ်။တောင်ကိုရီးယားမှာတရက်ကိုကူးစက်မှုနှုန်း1000ကျော်နေတာနှစ်ရက်ဆက်တိုက်ရှိပြီးဖြစ်တယ်လို့ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနကဒီကနေ့ပြောပါတယ်။American နိုင်ငံ California ပြည်နယ်မှာလည်းပြီးခဲ့တဲ့အပတ်ကတရက်ထဲမှာရင်ကူးစက်သူက 2,500 ကျော်ရှိပါတယ်။ဥရောပနိုင်ငံတွေနဲ့အီတလီမှာလည်းကူးစက်မှုနှုန်းကများနေပါတယ်။နိုဝင်ဘာအစောပိုင်းကနေအခုထိအီတလီမှာ COVID-19 ကြောင့်သေဆုံးသူက 2,500 ကျော်ရှိပါတယ်။ Johns Hopkins တက္ကသိုလ်စီးရင်တွေအရတစ်ကမ္ဘာလုံးကူးစက်သူ82သန်းကျော်နဲ့သေဆုံးသူက 1.6 သန်းရှိပါတယ်။လူတိုင်းယောဂါဆစ်ဆီမှုမလုပ်ကြတာနဲ့တချို့ကယောဂါကူးစက်ထားပေမဲ့လက္ခဏာမပြတာကြောင့်ကူးစက်တဲ့သူအရေအတွက်ဒီထက်ပိုနိုင်တယ်လို့ပြည်သူကျမ်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်အမေရိကန်အစားအသောက်နဲ့ဆေးဝါးကုကေးဌာနကအမေရိကန်ဖိုင်ဇာနဲ့ဂျာမနီဘိုင်ယိုအန်တက်ဆေးကုမ္ပဏီတို့ပူးတွဲထုတ်တဲ့ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ပေးလိုက်ပြီးမို့တနင်္လာနေ့လောက်မှာကာကွယ်ဆေးထုတ်ဖို့အစီအစဉ်တွေကိုစတင်တော့မှာဖြစ်ပါတယ်မက္ကဆီကိုကလည်းတောက်ကြနေကဖိုင်ဇာဘိုင်ယိုအန်တက်ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ပေးလိုက်တဲ့အတွက်ဘရစ်တင်ဘာရင်းကနေဒါနဲ့ဆော်ဒီအာရေဗျအပါအဝင်ဒီဆေးကိုအသုံးပြုခွင့်ပေးတဲ့နိုင်ငံ6နိုင်ငံရှိပြီဖြစ်ပါတယ်ရှင်အာရှတလောကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့မြင့်တက်နေတာနဲ့အတူဂျပန်နိုင်ငံမှာပထမဆုံးအကြိမ်တရက်ထဲကူးစက်သူ3000ကျော်ရှိပါတယ်။စီးပွားရေးအရထိခိုက်မှုတွေရှိမှဆိုရင်ပြီးတော့အလိုက်ရဲ့မတိုင်မီအစိုးရကတင်းကျပ်တဲ့ကန့်သတ်မှုတွေချမှတ်မထားခဲ့တာကြောင့်အခုလိုကူးစက်မှုနှုန်းမြင့်တက်နေတာပါ။အခုထိဂျပန်မှာကူးစက်သူပေါင်းက 38,200 ကျော်နဲ့သေဆုံးသူက 2,500 ကျော်ရှိပါတယ်။တောင်ကိုရီးယားမှာကူးစက်မှုအသစ်တွေရဲ့ 80% ရာခိုင်နှုန်းလောက်ကဆိုးမျိုးနဲ့အနီးတစ်ဝိုက်မှာဖြစ်ပွားနေတာကြောင့်မျိုးတော်တဝိုက်နိုင်ကလပ်တွေညပိုင်းနောက်ကျဖွင့်တဲ့စားသောက်ဆိုင်တွေနဲ့တခြားယောဂကုသနိုင်ခြင်းများတဲ့နေရာတွေကိုပိတ်ခိုင်းထားပါတယ်။ကုသမှုနှုန်းမကျရင်တော့လူချင်းချဲနေဖို့စီကန်းတွေကိုအမြင့်ဆုံးချမှတ်ဖို့လိုလိမ့်မယ်လို့ဝန်ကြီးချုပ်ချန်စီကျွန်းကစနေနေ့ကပြောပါတယ်။တရုတ်နိုင်ငံအရှေ့မြောက်ပိုင်းဟေလုံချင်းပြည်နယ်မှာကိုဗစ် -19 ကူးစက်မှုတချို့တွေ့ပြီးတဲ့နောက်မှာလူနှစ်သိန်းလောက်နေထိုင်တဲ့နေရာတဝိုက်ကိုအသွားအလာတွေကန့်သတ်လိုက်ပါတယ်။အခုလက်ရှိမှာကုသမှုအများစုကပြပကကုသမှုတွေဖြစ်ပါတယ်ရှင်။Pfizer ကုမ္ပဏီကထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးရီကို American နိုင်ငံတဝန်းကိုစတင်ပို့ဆောင်ဖြန့်ဖြူးတော့မှာဖြစ်ပါတယ်။ Pfizer ဆေးကုမ္ပဏီဆက်ယုံတရှိရာ Michigan ပြည်နယ် Kalamazoo မြို့ကနေအစမတန်အေးခဲ့တဲ့ရေခဲပုံးတွေနဲ့နိုင်ငံတဝန်းကကာကွယ်ဆေးဖြန့်ဖြူးထိုးနိုင်ရေးအချက်အခြာကြားတဲ့နေရာတွေကိုစတင်ပြီးတော့ပို့ဆောင်တော့မှာပါ။American တဝန်း COVID-19 ကြောင့်သေဆုံးသူ3000နီးပါးရှိလာခြင်းအစောဆုံးတနင်္လာနေ့မှာကာကွယ်ဆေးထိုးနှံမှုကိုစတင်မှာဖြစ်ပါတယ်။ကာကွယ်ဆေးပို့ဆောင်ဖြန့်ဖြူးတဲ့ကုမ္ပဏီတွေကနိုင်ငံတဝန်းကကာကွယ်ဆေးတူလောင်ရနေရာ150နီးပါးစီကိုကနဦးစတင်ပို့ဆောင်ပေးလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ကာကွယ်ဆေးတီထွင်ထုတ်လုပ်မှုအစီအစဉ်တရက်ဖြစ်တဲ့ Operation Red Speed ကိုဦးဆောင်သူကြီးတဲ့ဗိုလ်ချုပ်ကြီး Gustav Parner ကစနေနေ့ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကျန်တဲ့နေရာ450လောက်ကိုတော့ကာကွယ်ဆေးရီဗုဒ္ဓဟူးနေ့အရောက်ပို့ပေးမယ်လို့လည်းသူကပြောပါရယ်ပထမဆုံးကာကွယ်ထိုးဆေးနှစ်တသမာ9တန်းကိုကျမ်းမာရေးဝန်ထမ်းတွေနဲ့တက်ကြီးဂေဟာရီမှာနေထိုင်သူလူကြီးတွေကိုထိုးပေးမှာဖြစ်ပါရယ်တူးချင်းစီကိုသတင်းပတ်3ပတ်ခွဲပြီးတော့2ကြိမ်ထိုးပေးမှာလည်းဖြစ်ပါရယ်ရှင်တရုတ်အမျိုးသားဆေးဝါးထုတ်လုပ်ရေးအဖွဲ့ Sinopharm ကထုတ်လုပ်တဲ့ Coronavirus ကာကွယ်ဆေးကိုမှတ်ပုံတင်ခွင့်ပြုလိုက်ပြီးလို့ Bahrain အမျိုးသားကျန်းမာရေးစည်းကမ်းထိန်းသိမ်းရေးအာဏာပိုင်အဖွဲ့ကတနင်္ဂနွေနေ့ကပြောပါရယ် Sinopharm ကစမ်းသပ်ထုတ်လုပ်နေတဲ့ကာကွယ်ဆေးနှမျိုးရှိတဲ့အနေမှာဖယ်ဆေးကိုမှတ်ပုံတင်ခွင့်ပြုရတယ်ဆိုတော့အဲ့ဒီကြီးညာချက်မှာတိတိကျကျဖော်ပြမထားပါဘူး Sinopharm ကာကွယ်ဆေးရဲ့တတိယအဆင့်စမ်းသပ်မှုတွေမှာထိရောက်မှု 86 ရာခိုင်နှုန်းရှိတယ်ဆိုတဲ့အချက်ကိုတော့ဖော်ပြထားပါရယ်ဘာရင်းကကိုးကားတဲ့အချက်လက်တွေကဒီလအစောပိုင်းက RS ဆော်ဘွားများပြည်တော်စု UAE နိုင်ငံကထုတ်ပြန်ကြေညာခဲ့တဲ့အချက်လက်တွေအတိုင်းပဲဖြစ်ပါတယ်။ Sinopharm ရဲ့ဌာနခွဲတစ်ခုဖြစ်တဲ့တရုတ်အမျိုးသားဇီဝနည်းပညာအုပ်စု CNPG ကထုတ်လုပ်တဲ့ဆေးစမ်းသပ်မှုကာလအတွင်းမှာရရှိခဲ့တဲ့အချက်လက်တွေကို UAE ကကြေညာထားတာပါ။ UAE ပြည်သူတချို့လည်းတရုတ်ဆေးကုမ္ပဏီရဲ့စမ်းသပ်မှုတက်တရအဆင့်မှာပါဝင်ခဲ့ပါတယ်။အဲဒီနောက်မှာစမ်းသပ်မှုတွေကိုဘာရင်း၊ Jordan နဲ့ Egypt နိုင်ငံတွေမှာတိုးချဲ့လုပ်ဆောင်ခဲ့တာဖြစ်ပါတယ်။ ဒီလအစောပိုင်းကတော့ Pfizer BioNTech ကုမ္ပဏီထုတ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ကိုဘာရိန်းနိုင်ငံကခွင့်ပြုခဲ့ပါတယ်။ဘာရိန်းနိုင်ငံသားတွေနဲ့နိုင်ငံတွင်းနေထိုင်သူအလုံးကိုကာကွယ်ဆေးအခမဲ့ထိုးနှံပေးမယ်လို့ဒီဇင်ဘာ10ရက်နေ့ကအကြေညာထားပါတယ်ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
သမဆုမမဒီဇင်ဘာလ23ရက်နေ့တနင်္ဂနွေညရဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြပေးပါမယ်။အမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန်ရဲ့လမ်းမတွေပေါ်မှာတော့မနေ့စနေညကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုရှုံနိမ့်ခဲ့ရတယ်။သူ့မဲရလက်ပြောင်းလဲရေးဥပဒေကြောင့်အရာကျိုးပတ်မှုမအောင်မြင်ခဲ့တဲ့သမ္မတထရန့်ကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတို့ကြားထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီထိတ်တဲ့ရင်ဆိုင်မှုတွေမှာဓာတ်ထရရခဲ့တဲ့လူ၄ဦးဆေးုံတင်လိုက်ရပြီးအနည်းဆုံးလူ23ဦးဖမ်းဆီးလိုက်တယ်လို့မြို့တော်ဝါရှင်တန်ရဲအာဏာပိုင်တွေကပြောပါတယ်။စနေနေ့မနေ့အစောပိုင်းတုန်းကတော့ထောင်ချီတဲ့သမ္မတထရန့်ထောက်ခံသူတွေဟာထရန့်ရှိနေတဲ့အင်ဖျူရိုစီကိုစုဝေးချီတဲ့ဆန္ဒပြကြွေးကြော်ခဲ့ကြပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အမေရိကန်ပြည်ထောင်စုရဲ့46ရောက်မြောက်သမ္မတအဖြစ်ရွေးချယ်ခံရကြောင်းတရားဝင်ကြေညာဖို့နှစ်ရက်အလိုမှာဒီဆန္ဒပြမှုဖြစ်ပွားတာပါဒီဆန္ဒပြပွဲဖြစ်မြောက်ရေးသတင်းပတ်တွေနဲ့ချီကြိုတင်ပြင်ဆင်ခဲ့တာဖြစ်ပေမဲ့လို့မဲခိုးမှုတွေကိုရပ်ပစ်ဖို့ထောင်ချီတဲ့လူအုပ်ကြီးမြို့တော်ဝါရှင်တန် DC ကိုအရောက်လာနေကြတယ်ဒီလိုလာကြမယ်ဆိုတာကြုံမသိထားပေမဲ့သူတို့ကိုစုံရတော့မယ် Make America Great Again အမေရိကန်ပြည်ထောင်စုကြီးပြန်ပြီးကြီးမြတ်စေရမယ်လို့သမ္မတထရန့်ကသူ့ရဲ့ Twitter လူမှုကွန်ရက်ကပြောခဲ့ပါတယ်မကြသေးခင်ကမှဒေါ်နယ်ထရန့်ပြည်ထောင်လူငင်းချက်သာခွင့်ပေးခဲ့တဲ့ထရန့်ရဲ့အမျိုးသားလုံခြုံရေးကြံပေးအောင် Michael Flynn ကိုတိုင်ဦးဆောင်ပြီး Trump ကိုထောက်ခံတဲ့ဖျားเจ้าနေနဲ့အဖွဲ့အစည်းတွေပူးပေါင်းပါဝင်ခဲ့တာဖြစ်ပါတယ်။ Washington ရဲရဲကိုဗစ်ကာကွယ်ရေးစီးနှင်းချထားတဲ့မျက်နှာဖုံးနှာခေါင်းစည်း mask တွေကိုတော့ဆန္ဒပြသူအနည်းငယ်လောက်ပဲတက်ခဲ့ကြပါတယ်။အယ်ကိုင်ဒါကျန်းဖက်အဖွဲ့နဲ့ဆက်နွယ်တဲ့အစ္စလာမစ်အစိုးရအဖွဲ့ Jamil Islamira အကျန်းဖက်အဖွဲ့ထိပ်ပိုင်းခေါင်းဆောင်တူကိုလက်ရဖမ်းဆီးနိုင်လိုက်ပြီလို့အင်ဒိုနီးရှားအနာပိုင်တွေကစနေနေ့ကသတင်းထုတ်ပြန်လိုက်ပါတယ်။ Jamil Islamira အစိုးရအဖွဲ့ဟာအစ္စလာမ်နိုင်ငံတော်ထူထောင်ရေးဆိုပြီးအရှေ့တောင်အာရှတဝန်လူများပြားတည်ဆုံတဲ့အကျန်းဖက်တိုက်ခိုက်မှုတွေလုပ်နေတာပါ။ဆူမာထရာကျွန်းရဲ့အရှေ့ဘက်လမ်းဖမ်းကျွန်းမှာရှိတဲ့နေအိမ်တစ်လုံးကိုစာသားပရင်းနေနောက်ပိုင်းတုန်းကအကျန်းဖက်တံပြန်ရေးရဲတပ်ဖွဲ့ကဝေရောက်စီးနေရမှာတော့ဇူကာနန်လို့တည်ကြတဲ့သူကိုဖမ်းဆီးခဲ့ရမိတာလို့အင်ဒိုနီးရှားအမျိုးသားရဲတပ်ဖွဲ့ပြောခဲ့ရတာပြောပါတယ်လူ200ကျော်တည်ဆုံခဲ့ရတဲ့2002ခုနှစ်ဘာလီဘုံပေါက်ွဲမှုနဲ့2003ခုနှစ်တုန်းကအင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျာကာတာက Marriott Hotel အကျန်းဖက်တိုက်ခိုက်မှုတွေမှာနောက်ွယ်ကနေကြိုးကင်ပါဝင်သူလို့တန်တရားရှိတဲ့ဇူကာနန်ဟာဖမ်းဆီးခံရချိန်မှာတော့ပြန်လဲခုခံတာမရှိဘူးလို့အင်ဒိုရဲတပ်ဖွဲ့ကပြောပါတယ်ပြီးခဲ့တဲ့လကဖမ်းဆီးခဲ့ရတဲ့အစိုးရတန်တရားရှိတဲ့သူများစွာကိုစစ်ကြောမင်းမြန်စုံစမ်းပြီးရလာတဲ့သတင်းချက်လက်ပေါ်မူတည်ပြီးတော့သူရှိနေတဲ့နေရာကိုစုံစမ်းဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။အရှေ့တောင်အာရှဒေသရဲ့ Jamil Islamira အစိုးရအဖွဲ့ဟာအယ်ကိုင်ဒါခေါင်းဆောင်ဟာအိုစမာ bin Laden နဲ့ရောအာဖဂန်နစ္စတန်ကတာလီဘန်အဖွဲ့နဲ့ပါတိုက်ရိုက်ပတ်သက်နေတာပါ။ဒါကြောင့်လဲအဲ့ဒီအဖွဲ့ရဲ့ခေါင်းဆောင်ဇူကာနီယန်ကိုတန်ခတ်အရေးယူထားတဲ့အယ်ကိုင်ဒါစစ်ရေးနဲ့မှကုလသမဂ္ဂလူ့ကျိုးရေးကောင်စီက2015မေလခရီးကထည့်သွင်းထားတာဖြစ်ပါတယ်။ဇီဝဗေဒပညာရှင်တဦးဖြစ်တဲ့ဇူကာနီယန်ဟာအာဖဂန်မှာစစ်တင်နဲ့တွားယူခဲ့တဲ့ပထမဆုံးအင်ဒိုနီးရှားစစ်သွေးကြွအုပ်စုတွေကတဦးဖြစ်ပါတယ်ရှင်။နှစ်ပေါင်း50ကျော်ကာလအတွင်းလာကဘာပေါ်ကကြောက်တုံးလေးတွေကိုပထမဆုံးယူဆောင်လာနိုင်ခဲ့တဲ့တရုတ်ကဆေလွတ်လိုက်တဲ့အာကာသယာဉ်ငယ်တစ်စင်းကဘာမြေစီပြန်ဆင်းသက်လာနေပါပြီ။ Chin 5လို့နာမည်ပေးထားတဲ့လာကဘာစူးစမ်းရေးဒီရင်ဟာဒီကနေ့တနင်္ဂနွေနေ့ပါပဲလာကဘာပတ်လန်းကနေခွာပြီးတော့ကဘာမြေကိုပြန်လာနေတယ်လို့တရုတ်မျိုးသားအာကာသထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ဒီစူးစမ်းရေးယာဉ်ငယ်ဟာပြီးခဲ့တဲ့လကလာကဘာပေါ်ဆက်ရောက်အခြေချခဲ့ပြီးတော့ရှေ့တုန်းကမီးတောင်ပေါက်ကွဲမှုတွေဖြစ်ခဲ့တဲ့နေရာဖြစ်တဲ့ Moon Ranger ကနေ2ကီလိုလောက်လေးချိန်ရှိတဲ့ကြောက်တုံးနမူလာလေးတွေကိုကောက်ယူခဲ့တာပါ။ဒီလိုမျိုးလာဘော်ကကြောက်သတ္တုလေးတွေကိုတည်ဆောင်လာနိုင်ခဲ့တာဆိုရင်လွန်ခဲ့တဲ့1986ခုနှစ်ဆိုဗီယက်ယူနီယံကလွှတ်တင်ခဲ့တဲ့ Luna 24 ဂျိုဒူပီပထမဆုံးဖြစ်ပါတယ်။အခုနောက်ယူခဲ့တဲ့ကြောက်ခဲနဲ့တခြားပိုက်စားလေးတွေကတော့လာကဘာရဲ့မျက်နှာပြင်ပေါ်ကကောက်ယူလာခဲ့တာဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုနဲ့ဆိုဗီယက်အဖွဲ့ကတည်ဆောင်လာနိုင်ခဲ့တဲ့ကြောက်တုံးလေးတွေနဲ့ရှင်ရင်တော့တက်တန်းဘီလီယံနဲ့ချီပြီးတက်တန်းနှုတ်နိုင်ပါတယ်။လေလာစူးစမ်းပြီးရင်တော့အမေရိကန်နဲ့ဆိုဗီယက်ကနေတယ်လာတဲ့ရာချီတဲ့ကီလိုအလေးချိန်ရှိတဲ့လာဘော်ကကြောက်တုံးလေးတွေတခြားနိုင်ငံတွေကိုခွဲပြားခဲ့တယ်လို့မျိုးပြန်လည်မျှဝေပေးနိုင်ခြင်းရှိပါတယ်ရှင်။ မလေးရှားနိုင်ငံအနောက်ဘက်ကမ်းရိုးတန်းမှာအမေရိကန်ဒေါ်လာ 26.2 တန်တန်မှုရှိတဲ့ Crystal Methamphetamine စိတ်ကြွမူရေးဆေးဝါးနှစ်တန်ကျော်ကိုမလေးရှားအာဏာပိုင်တွေဖမ်းဆီးလိုက်ပါတယ်။ဒီတစ်ကြိမ်ဟာမူရေးဆေးဝါးပမာဏအများဆုံးသိမ်းဆည်းနိုင်ခဲ့မှုတွေကတစ်ခုဖြစ်ပါတယ်။တရုတ်အရှေ့တောင်အာရှနဲ့ဩစတြေးလျနိုင်ငံတွေအထိကျယ်ပြန့်လာတဲ့ဒေါ်လာဘီလီယံနဲ့ချီတရားမဝင်မူရေးဆေးဝါးကုန်သွယ်ရေးလုပ်ငန်းတွေကအစိပ်ပိုင်းတစ်ခုဖြစ်တဲ့ဒီသင်္ဘောတွေကိုကြားဖြတ်ဖမ်းဆီးခဲ့တာလို့မလေးရှားအာဏာပိုင်တွေကပြောပါတယ်။ရေတပ်လုံခြုံရေးအဖွဲ့တွေကင်းလဲစစ်ဆေးနေတော့တော့ပီနန်းကျွန်းတဝိုက်ကမတင်ငါဖွယ်ရာဆက်လေတစင်းကိုရက်တန်ခိုင်းတာမှာရက်မပေးဘဲထွက်ပြေးလို့လိုက်ဖမ်းရင်းနဲ့ဆက်လေတဲ့ကမူရီစေဝါတွေကိုဖမ်းဆီးရမိတာလို့မလေးရှားရေတပ်အထူးတပ်ဖွဲ့ရဲ့ဒါရိုက်တာမိုဟာမက်ဇူဘဲကပြောပါတယ်ဒီမူရီစေဝါတွေဘယ်ကနေတည်လာတယ်ဘယ်ကိုပို့ဆောင်မလဲဆိုတာကိုတော့စုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်မြန်မာပြည်ဘက်ကနေလာတယ်လို့ယူဆရတဲ့သင်္ဘောတွေမှာဖမ်းဆီးမိတဲ့စိတ်ကြွဆေးပြားတွေလိုမျိုးဒီစိတ်ကြွဆေးပြားတွေကိုတရုတ်လက်ဖက်ချောင်းရေးပုံသံလုပ်ထားတယ်လို့လည်းဆိုပါတယ် နောက်ဆုံးရနိုင်ငံတကာသတင်းတွေကိုသောရရှင်နေနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ23ရက်တနင်္ဂနွေညရဲ့ထိပ်တန်းရောက်သတင်းဆောင်မတွေနဲ့အပတ်စဉ်ခန္ဓာတွေကိုနားဆင်ရပါမယ်ရှင
်2020ခုနှစ်ကတော့ COVID-19 ကာယရောဂါနှစ်လို့ပြောရမှာဖြစ်ပါတယ်အရင်မဖြစ်ခဲ့ဘူးတဲ့ဒီယောဂါကြောင့်ကမ္ဘာတော်မှာလူပေါင်းတသန်းခွဲကျော်သေဆုံးပြီးတော့စီးပွားရေးတွေလည်းအကြီးအကျယ်ထိခိုက်ခဲ့ပါတယ်2019ခုနှစ်အောက်တိုဘာလကကာယရောဂါပြင်းစင်မှုအညွန်ကိမ်းမှာအမေရိကန်ပြည်ထောင်စုဟာထိတ်ဆုံးမှရှိတယ်လို့လူလူကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကအစဉ်သတ်မှတ်ခဲ့ကြတာပါဒါပေမဲ့အခုခါမှာတော့အမေရိကန်ဟာကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ဦးဆောင်နေပါတယ် VOA သတင်းတော်စတီဗာရဂိုနာသတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံကမြို့တွေနဲ့ဥရောပတိုက်ကမြို့တွေကိုပိတ်လိုက်ရတဲ့အချိန်မှာဒီလိုအခြေအနေဇိုးကြီးကိုစတင်ကြုံခဲ့ရဖြစ်တယ်လို့ဂျော်ရှောင်းတက်ကတို့ကျမကြီးဥပဒေဆိုင်ရာကျွမ်းကျင်သူလော်ရန့်ဂေါ့စန်ကပြောပါတယ
် We didn't prepare we knew this was coming we should have
ကျွန်တော်တို့ပြင်ဆင်မထားခဲ့ပါဘူးဒီကာယောဂါကြီးလာနေပြီဆိုတာသိပါတယ်အဲ့ဒီအတွက်ပြင်ဆင်ထားခဲ့တင်ပါတယ်ဒါပေမဲ့ကာယောဂါကြီးဒီကိုရောက်လာတဲ့အချိန်မှာတော့ပထမဆုံးအဓိကရင်ဆိုင်ရတဲ့ကြံစည်ကဗိုင်းရပ်စ်ရှိမရှိစစ်ဆေးတာပဲဖြစ်ပါတယ
်ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကပထမဆုံးဗိုင်းရပ်ရှိမရှိစစ်ဆေးမှုကအလုံးမဖြစ်ခဲ့ပါဘူး။အဲဒီနောက်ဆေးစစ်ဖို့အတွက်လာတော်ကြာမလုံလောက်မှုတွေအဖြေရဖို့အတွက်အချိန်တော်ကြာစောင့်စားနေရတာတွေကြောင့်ဗိုင်းရပ်ကိုမထိန်းချုပ်နိုင်ခဲ့ပါဘူး။ဒါပြင်သမ္မတထရမ့်ကဂျမားအီတာဝန်ရှိသူတွေပြောတာကိုနားမထောင်ဘဲစန့်ကျင်ပြီးတော့ထပ်လဲလဲပြောဆိုလုပ်ကိုင်နေတာတွေကလည်းအထောက်အကူမဖြစ်စေဘူးလို့မစ္စဂန်တက်ကတူသိပ္ပံဆိုင်ရာသမိုင်းပညာရှင်ဟာဝတ်မာကယ်ကပြောပါတယ်။
This wasn't an administration that was used to dealing with experts.
ဒီဆိုရဖွဲ့ဟာပညာရှင်တွေ၊ကျွမ်းကျင်သူတွေနဲ့လက်တွဲလှုပ်ဆောင်နေရှိတဲ့အဆိုရမဟုတ်ပါဘူး။အဲ့လူတွေကိုအတိအမှန်မပြုတဲ့အပြင်လေးစားခေါင်းမှန်းမသိပါဘူးလို့ Howard Marker ကပြောထားတာဖြစ်ပါတယ်။ CDC တာဝန်ရှိသူတွေကလူတိုင်းနှာခေါင်းစီးတက်ကြဖို့ပြီးခဲ့တဲ့ April လမှာပြောတဲ့အချိန်မှာတော့သမ္မတ Trump ကဒီကြေညာချက်ကိုဖတ်ပြခဲ့ပေမဲ့လည်းအရေးမကြီးသူမျိုးပြောခဲ့ပါတယ်။နှောင်းစီတက်ဖို့ကိစ္စကိုဒီမိုကရက်တွေကလက်ခံကြပြီးမဲ့ Republican တွေကတော့သိပ္ပံပညာကဘလို့ပဲစုနေစုနေဒါကိုလက်မခံပဲညှဉ်းဆန်ခဲ့ကြပါတယ
် So it's voluntary you don't have to do it they suggested for a period of time but
ဒါကမဖြစ်မနေတက်စရာမလိုပါဘူးဆန္ဒရှိမှာပါသူတို့ကအချိန်တိုင်းတာတစ်ခုထိတော့တက်ထားဖို့အကြံပြုပါတယ်ဒါကလည်းဆန္ဒရှိမှာပါကျွန်တော်ကတော့တက်ဖြစ်မယ်လို့မထင်ပါဘူးဆိုပြီးတော့သမ္မတ Trump ကပြောသွားတာဖြစ်ပါတယ်နိုင်ငံရေးသဘောထားတွေနှစ်ဖက်ဆွံ့ရောက်ပြီးကွဲနေတာကလည်းကျမကြီးနဲ့စီးပွားရေးကိုကာကွယ်ပေးဖို့နှစ်ဖက်ချင်းခွင်ရှာညှိတဲ့နေရာမှာပုံပြီးတော့ဖိအားဖျက်နဲ့ရှုပ်ထွေးစီခဲ့ပါတယ်။ Donald Trump နဲ့ Republican တွေကအများအပြားစီးပွားရေးကိုဦးစားပေးပါတယ်။ပြီးခဲ့တဲ့ April လတုန်းကတော့ Donald Trump ဟာ virus ထိန်းချုပ်ဖို့အတွက်ကမ်းသတ်မှုတွေချမှတ်ထားတာကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုထောက်ခံခဲ့ပါတယ်။ဒါပေမဲ့ Democrat ပြည်နယ်အုပ်ချုပ်ရေးမှုတွေရှိတဲ့ပြည်နယ်တွေမှာဆန္ဒပြတာကိုပဲထောက်ခံခဲ့တာဖြစ်တယ်လို့ Lawrence Gawson ကပြောပါတယ်။
When the president of the United States urges insurrection against those measures
American တမရတယောက်ကအဲ့လိုကန့်သတ်မှုတွေကိုစူပူအောင်ကြောဖို့တိုက်တွန်းတာဟာခက်သေးသေးကိစ္စမဟုတ်ပါဘူးဒါဟာဒီကယောဂါကိုအမှန်တကယ်တိုက်ပွဲဝင်နေကြတဲ့ကျွန်တော်တို့နိုင်ငံရဲ့ခေါင်းဆောင်တွေနဲ့လူမှုကျန်းမာရေးဌာနတွေရဲ့စွမ်းအားတွေကိုအကြီးအကျယ်ထိခိုက်စေတာဖြစ်ပါတယ
်ဗိုင်းရပ်စ်ကာကွယ်ရေးကိစ္စကိုစတင်နေတာတွေကြောင့်တမထမ်ဟာသူကိုယ်တိုင်လဲစက်တင်ဘာလနောက်ပိုင်းမှာဗိုင်းရပ်စ်ကူးစက်ခံခဲ့ရတာကအောင်ကြောင်ကိစ္စမဟုတ်ဘူးလို့ပြောရမှာဖြစ်ပါတယ်။ဒါပေမဲ့ခေါင်းဆောင်တွေကပဲအဖြစ်ပြောရမှာမဟုတ်ဘူးလို့ Austin ကတော့ဆိုပါတယ
်။ We just seem to be as a nation incapable of doing the little things.
တို့ဟာနိုင်ငံတစ်ခုအနေနဲ့တယောက်နဲ့တယောက်ဘေးကင်းလုံခြုံအောင်လုပ်ပေးနိုင်တဲ့နှာခေါင်းစည်းတပ်သားတို့တယောက်နဲ့တယောက်ခက်ခွာခွာနေတာတို့လိုကိစ္စလေးတွေမျိုးတော့မလုပ်နိုင်ပါဘူ
း။ပြီးခဲ့တဲ့ March လကလူဦးပေါင်းတက္ကသိုလ်ကျောင်းပိတ်ရက်တွေကနေနိုဝင်ဘာလကျေးဇူးတော်နေ့အားလည်းရက်တွေအထိ American တွေဟာလူလူကျမ်းမာရေးသတိပေးချက်တွေကိုဂရုစိုက်ခဲ့တာကြောင့် virus ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာလည်း American အစိုးရဟာ coronavirus ကာကွယ်ဆေးထုတ်လုပ်နိုင်မှုအတွက်ဒေါ်လာဘီလီယံပေါင်းများစွာအကုန်ကျခံလုံဆောင်နေပြီးတော့ဒါကအကျိုးရှိလာနေဖြစ်တယ်လို့ Costner ကပြောပါတယ
်
ကာကွယ်ဆေးထုတ်လုပ်မှုအပိုင်းမှာတော့အမေရိကန်ပြည်ထောင်စုကတခြားနိုင်ငံတွေနဲ့အတူပြည်စုံမှာရှိနေပါတယ်ဒါကကျွန်တော်တို့အတွက်ကောင်းမွန်တဲ့အခြေအနေဖြစ်လာနိုင်ပါတယ
် Pfizer နဲ့ Moderna ကုမ္ပဏီတွေကထုတ်လုပ်တဲ့ကာကွယ်ဆေးတွေဟာအလင်းမြန်နဲ့အရင်ဆုံးထွက်ပေါ်လာနေပြီးအဲ့နောက်မှာတော့တခြားကုမ္ပဏီတွေရှိနေပါတယ်အခုလိုကာယောဂါနှစ်ကြီးအကုန်မှာတော့ဒီကာယောဂါကြီးကိုအဆုံးသတ်စေမဲ့ကာကွယ်ဆေးတွေလည်းစတင်ဖတ်ပေါ်လာနေဖြစ်ပါတယ်ခင်ဗျာကျွန်တော်နေနိုင်ပ
ါဖိုင်းမြန်မာနယ်စပ်ကန်ခနဘူရီခရိုင်ဘန်းခေါင်မြို့ကျေးရွာအမှတ်၁၂အုပ်စုနီးမှာလူပွဲစားတွေလာခေါ်မှာကိုစောင့်နေကြတဲ့မြန်မာနိုင်ငံသား25ဦးကိုဒီဇင်ဘာလ12ရက်နေ့ညကထိုင်းအနာပိုင်းတွေကဖမ်းဆီးလိုက်ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျမမအေးအေးမှာပါထိုင်းလူမျိုးပွဲစားကလာမခေါ်လာကြောင်းအမျိုးသား14ဦးနဲ့အမျိုးသမီး17ဦးစုစုပေါင်းလူငယ်ပိုင်းမြန်မာနိုင်ငံသား25ဦးဖမ်းဆီးခံလိုက်ရကြောင်း AAC အလို့သမားကွန်ကြီးအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါတယ
်လူပွဲသားတွေကဒီကျွန်တော်အောက်လမ်းကနေဆိုတော့လူမောင်ကိုပွဲသားတွေကတအူးကိုဘတ်ငွေ4000ကျည်ပြီးတော့ကျွန်တော်ထိုင်းဘက်ကိုကျွန်တော်တို့ခိုးဝင်လာတဲ့ဒီမှာနိုင်ငံသားအားလုံး20အားရောက်ဖိုင်းနေကြတော့တက်ကဒီစင်မှာ7နှစ်နေညဖမ်းဆီးလိုက်တယ်လို့သိရပါတယ်ခင်ဗ
ျဒီဖြစ်ရက်နဲ့ပတ်သက်လို့မြန်မာပြည်သားတွေဟာကတ်ယောဂအဖြစ်များတာကိုစိုးရိမ်လာကြောင်းတော့အလောက်ကန်အခက်အခဲတွေကြောင့်ပါခိုးဝင်နေကြတာဖြစ်တယ်လို့လည်းကိုရဲမင်းကပြောပါတယ
်ထိုင်းနိုင်ငံထဲကိုဒီကိုဗစ်ကာလအခက်အခဲတွေမှာပြည်ထဲမှာလည်းရပ်တည်လို့မရတဲ့အနေအထားတွေကြောင့်အခက်အခဲတွေရှိနေတယ်ရှိနေမကောင်းဘူးဟိုထိုင်းနိုင်ငံထဲကိုခိုးဝင်ရတာကိုဝင်လာဒီလိုအားအီးမှာဆိုရင်ကျွန်တော်ဖန်စီခံရမှုများတယ်ဆိုတာသိရမယ်လေသွန်သားပြီးတော့ခိုးဝင်လာကြတဲ့ပုံစံ
ထိုင်းရနာပိုင်းဒီကတော့ဖန်စီခံရတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံကကိုဗစ်ကရောဂါပိုးစစ်ဆေးပြီးနောက်ထပ်အရေးယူမှုတွေဆက်လုပ်မယ်လို့ဆိုပါတယ်မြန်မာနိုင်ငံသားတွေကိုလာခေါ်မဲ့ထိုင်းနိုင်ငံသားလူပွဲစားကတော့ထွက်ပြေးသွားခဲ့ကြောင်းကန္ဓနာဘူရီခရိုင်အုပ်ချုပ်ရေးမှူးမစ္စတာအပီရက်ကထုတ်ပေါ်ပြောဆိုခဲ့ပြီးလူပွဲစားကိုဖန်စီနိုင်ဖို့အတွက်ဆက်လက်စုံစမ်းနေတယ်လို့ဆိုပါတယ်ကိုဗစ်ကရောဂါအဖြစ်များနေတာကြောင့်တိတ်ဆောင်လာပြီးအလုပ်ကန်ရဖို့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံအတွင်းကိုဇက်တိုက်ဝင်ရောက်လာနေကြကြောင်းဒေသခံထိုင်းသတင်းတွေမှာလည်းဖော်ပြနေပါတယ်ဒီဇင်ဘာလ13ရက်နေ့မနေ့ပိုင်းမှာလည်းထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်မြို့မှာလည်းတောင်ရင်မြစ်ကိုလင်ငယ်တွေနဲ့ဖြတ်ကူးလာတဲ့မြန်မာနိုင်ငံသား5ဦးကိုဖမ်းဆီးခဲ့ပါတယ်ကိုဗစ်ကရောဂါကြောင့်တေဆုံးသူ60နဲ့ကူးစက်သူ4200ကျော်ရှိတဲ့ထိုင်းနိုင်ငံမှာရောဂါပိုးကူးစက်မှုတွေလျော့ပါနေချိန်မှာပဲမြန်မာနိုင်ငံမှာတော့တေဆုံးသူ2245ဦးနဲ့ကူးစက်သူ39000ကျော်ရှိနေတာကြောင့်ရောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေသအဝင်ထွက်တွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြင့်ထားခြင်းဖမ်းဆီးခံခဲ့ကြရတာပါအမေရိကန်နိုင်ငံသားဝန်ကြီးဌာနကဂျွန်လထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူကုန်ကမှုဆိုင်ရာအစီအခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကမှုတိုက်ဖြတ်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအဆုံအစ်စ်နိုင်ငံစည်းမှာထည့်သွင်းဖော်ပြခဲ့တာပါမြန်မာနိုင်ငံသားတွေနဲ့ဆက်ဆက်တဲ့လူမောင်ကုန်မှုတွေရှိနေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အစ်စ်မှာထည့်သွင်းထားဆဲဖြစ်ပါတယ်ဂျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
VOA American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးဆွေးနွေးခန်းအစီအစဉ်ကိုနှာစင်နေပါပြီ။ကျွန်မခင်မျိုးသက်ပါ။ကမ္ဘာတစ်လွှာလူပေါင်းတသန်းခွဲကျော်သေဆုံးရပြီဖြစ်တဲ့ COVID-19 ရောဂါအတွက် American ဆေးကုမ္ပဏီတွေရဲ့အလားလာကောင်းတဲ့ကာကွယ်ဆေးတွေစိတ်ချမှုအတိုင်းအတာနဲ့ပတ်သက်ပြီးအမှုဇီဝဗေဒပညာရှင် မက်ကင်ဇာဝင်းကေကိုနေနဲ့ပြန်ပြပေးပါမယ်။မင်္ဂလာပါမက်ကင်ဇာဝင်းကေ
။မင်္ဂလာရှင်ဒီ
။ COVID-19 အတွက်ကာဝတ်ဆေးပေါ်နေပါပြီ။ဟိုလူတွေကိုလည်းဆန်းပြီးတော့ထိုးပြီးဖို့အဆောအရာလုပ်နေကြပါပြီ။ဆိုတော့ဒီ COVID-19 ကာဝဆင်းနဲ့ပတ်သက်ပြီးတော့အနုစည်းဝဗေဒပညာရှင်တွေဒီလေ့လာနေတာပေါ့နော်စိတ်ချမှုရှိမရှိနော်အတိုင်းအတာရောဘယ်လောက်ရှိတယ်ဆိုတာသိချင်ပါတယ
်ဟုတ်ကဲ့ပါအခုဒီစိတ်ချရတယ်ဆိုတဲ့ဟာကတော့အခု America ရဲ့ FDAC မှာသူတို့ခွင့်ပြုမိန့်တောင်းထားတာ Moderna ကုမ္ပဏီနဲ့ Pfizer ကုမ္ပဏီနဲ့နှစ်ခုကနေပြီးခွင့်ပြုမိန့်တောင်းထားတာရှိတယ်ဒီဒီဇင်မှာတဲမှာအချိန်လေးဘယ်လိုလဲဆိုတာသိရမှာပေါ့နော်ဒါပေမဲ့သူတို့စီကပွင့်လင်းမြင်သာမှုရှိစွာနဲ့သူတို့ဖွင့်ပြထားတဲ့ဟာမှာအဲ့တော့ data မှာဆိုလို့ရှိရင်ခုက95%ခန့်လုံး efficacy စိတ်အနေနဲ့ပြရတယ်ဆိုတော့စိတ်အနေနဲ့ပြရဆိုတော့ယောဂကုသမှုမခံဘူးပေါ့နော်နောက်တစ်ခုကနောက်ကုန်တဲ့ခုကတော့94.1%ခန့်လုံးကာကွယ်မှုပေးနိုင်တယ်ဆိုတော့ဒါကကာကွယ်ဆေး standard အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဒီရခဲ့တဲ့ကာကွယ်ဆေးတွေရှင်းကြည့်မယ်ဆိုလို့ရှင်ဒီကာကွယ်ဆေးတွေရဲ့အနည်းငယ်ကတော်တော်လေးကိုအကျိုးသက်ရောက်မှုရှိတယ်ပေါ့နော်ဘေးတော့ဆိုးကျိုးလည်းမရပဲနဲ့အကျိုးသက်ရောက်မှုရှိရတဲ့ကြောင့်ဒါစိတ်ချရတဲ့ကာကွယ်ဆေးဆိုပြီးတော့ပြောနိုင်ပါတယ်ရှင်
ဟုတ်ဆိုတော့ဒီစိတ်ချရတဲ့ကာကွယ်ဆေးအတွက်ကိုเนาะအများသိထားတာဒီကာကွယ်ဆေးတစ်ခုကနှစ်နဲ့ချီပြီးတော့သူတို့ဆန်းတက်ကြတယ်လို့သိပါတယ်အခုဒီဥစ္စာတစ်နှစ်တောင်မပြည့်သေးဘူးပေါ့နော်ဒီနှစ်အတွင်းမှာပဲဒီကာကွယ်ဆေးရလာတယ်ဆိုတော့ဒီကာကွယ်ဆေးပေါ့နော်ဘာကြောင့်ဒီလိုမျိုးစိတ်ချရတယ်လို့အာမခံပြီးသူတို့ရဲပြောနိုင်တာလဲဒီကာကွယ်ဆေးရဲ့เนาะသူတို့အလုပ်လုပ်ပုံနည်းနည်းရှင်းပြပေးပါဟု
တ်ကဲ့ပါဒါဒီကာကွယ်ဆေးကတခြားကာကွယ်ဆေးနဲ့မတူတာအခုဒါတော်တော်များများလည်းဟိုမြန်မာနိုင်ငံမှာသိကြမှာဆိုတော့ဒီ mRNA ကိုအခြေခံပြီးထုတ်တဲ့ကာကွယ်ဆေးပါဒီ Pfizer နဲ့ Moderna ကိုထုတ်တဲ့ကာကွယ်ဆေးနှစ်ခုလုံးက mRNA ကိုအခြေခံပြီးတော့ထုတ်တဲ့ကာကွယ်ဆေး mRNA ဆိုတာအရှေ့ကပြောရရင်တော့ messenger RNA ဆိုတော့သူကဒီသူ့ရဲ့မျိုးဗီဇအပွားပေါ့နော် virus ကရှိတဲ့ဒီမျိုးဗီဇ RNA genomic RNA ကနေပြီးတော့သူကပွားပြီးထုတ်ထားတယ် mRNA messenger RNA ပွားထားတဲ့ကဒီမျိုးဗီဇအပွားကိုအခြေခံတဲ့အနည်းပညာအရန်အဖို့တန်တယ်ဘာလို့လဲဆိုတော့သူကပမယောကျကာကွယ်ဆေးတွေမှာဆိုလို့ရှိရင်ခုနကအလီပြောသလိုပဲသူကနှစ်နဲ့ချီပြီးတော့ဒီကာကွယ်ဆေးတစ်ခုဖြစ်လာဖို့အတွက်အစင်ပေါင်းများစွာလောက်ရတယ်တတဝါအစင်မှာဆန်းရတယ်တတဝါရှိအစင်မှာဆန်းပြီးတော့မှလူစီကိုရောက်တယ်ဆိုတော့သူ့ရဲ့ကာကွယ်ဆေးတစ်ခုဖြစ်လာဖို့ဆိုတဲ့ဟာကစမ်းသပ်ရတဲ့ဟာကအစစ်စစ်ရင်သူကနှစ်ဆို9နှစ်9နှစ်အဲ့လောက်ကနေ10နှစ်လောက်အထိကိုသွားနိုင်တယ်အခုအရင်ဖီလာဒယ်ဖီးယားမှာကျွန်မလုပ်ခဲ့တဲ့အတွေ့အကြုံအရဆိုလို့ရှိရင်သူကဒီတတဝါမဲ့စနစ်တတဝါစီစနစ်တွေမှာစသတ်မယ်ဆိုလို့ရှိရင်အရင်ဆုံးမလုပ်ရလဲဆိုတော့ virus ကို isolate လုပ်ရတယ်ဆိုတာခွဲထုတ်ပေးရတယ် virus ကိုသူ့ရဲ့ virus ပုံစံလေးမပြတ်ရအောင်လို့ဆိုပြီးခွဲထုတ်ပေးရတယ်ဒါလို့ခွဲထုတ်ဖို့အတွက်ကိုဆိုလို့ရှိရင်ကဒီ virus တစ်ခုလုံးဒီအလုံးလေးတစ်လုံးမပြတ်သွားအောင်လို့ဆိုတာ cell တော့အရင်သွင်းရတယ် cell တော့မှသူအပွားခံရတယ်အပွားခံပြီးတော့မှတခါပြန်ပြီးတော့သူက cell ကနေပြန်ဖောက်ထွက်လာတဲ့ဟာကိုကျမတို့က filter တွေနဲ့အစင်းစင်းယူပြီးတော့ဟိုခွဲထုတ်ပေးရခွဲထုတ်ပြီးတော့ဒီ minus 80 minus 80ရေခဲတက်တာတွေမှာကျမတို့ကတိမ့်ထားရတယ်ပြီးသွားတော့မှတတဝါမဲ့စနစ်မှာပြန်ဆန်းရတယ်ဈေးအဲ့တော့မှဈေးပြန်ပြီးအဲ့တော့အဲ့ဒီစနစ်ကိုအဲ့အခြေခံအဲ့အစင်းစင်းတစ်ခုလုံးကိုသူကမလိုတော့ဘူးဖြစ်သွားတယ်ဒီ mRNA တစ်ခုကိုသုံးလိုက်တဲ့အချိန်မှာ mRNA ဒီတစ်ခုအပိုင်းလေးတစ်ခုရသွားပြီဆိုတဲ့အခါမှာဒါဒီအနေနဲ့ပြောတတဝါမဲ့စနစ်စောင်းနဲ့စမ်းတဲ့စနစ်ကိုတန်းပြီးတော့သွားလို့ရတယ်။ virus ကိုပြန်ပြီးတော့ဟို isolate လုပ်ပေးရတယ် virus အဲ့ဒီအဆင့်မီမာ virus အဲ့ဒီ isolate လုပ်ခဲ့တဲ့ virus ကဟောဒီ lotion နဲ့ virus ဟုတ်လားမဟုတ်လားပြန်ပြီးတော့ confirm လုပ်ရဒီစနစ်တွေအကုန်လုံးဒီအဆင့်တွေအကုန်လုံးကသူကမလိုတော့ဘူးဖြစ်သွားတယ်။မလိုတော့ဖြစ်သွားတဲ့ခါကျဒီစနစ်တွေကိုအရင်ဆုံး perfect ဖြစ်အောင်လို့လုပ်ရတဲ့ဟာကနှစ်နဲ့ချီကြတယ်။ဆိုတော့အခုသူကဒီအပိုင်းကိုသူကဖယ်ထုတ်လိုက်တယ်ဒီ mRNA တစ်ခုကိုယူလိုက်တယ်ယူပြီးတော့တတ်တော်မှာစနစ်မှာတမ်းပြီးစမ်းလိုက်စမ်းလိုက်တဲ့အခါကျဘယ်လိုမျိုးဖြစ်သွားလဲဆိုတော့အခုအချိန်ကဘယ်လောက်တိုသွားလဲဆိုရင် January 6ရက်နေ့မှာတရုတ်ပြည်ကနေသူတို့ဒါတရုတ်ပြည်ဆက်ဖြစ်တယ်သူတို့ပြည်ကသူတို့ကဒီမျိုးဗီဇကိုသူတို့ကအင်တာနက်ပေါ်တင်လိုက်တယ်သူရဲ့ဒီမျိုးဗီဇ data ပေါ့နော် genetic sequence မျိုးဗီဇတွေ virus ရဲ့မျိုးဗီဇ data ကိုအင်တာနက်ပေါ်တင်လိုက်တယ်တင်လိုက် January 6ရက်နေ့မှာတင်တယ်10ရက်နေ့မှာဥစား US ကဒီ Dr. Fauci ရဲ့ဂျန်ဘီအဖွဲ့နဲ့ဒီ Moderna ကုမ္ပဏီနဲ့သူတို့တွေးဆောင်နေဆွေးနွေးတယ်ဘယ်လိုလုပ်မယ်ဆိုတဲ့ဟာကိုဒီ experiment တွေဆိုတော့ design ဆွဲရတယ်ပေါ့နော်ဒါဒါပြင်ဒါလုံးဒါပြင်ဒါလုံး plan ဆွဲရတယ်ပေါ့ plan ဆွဲပြီးတဲ့ခါကျတော့တို့ကဒီရပ်ပိုင်းအတွင်းမှာတို့က phase 1စဖို့အတွက်လုံလောက်တဲ့ဒီတိုင်းရပါတယ် phase 1ဆိုတော့လူနဲ့စမ်းသပ်ဖို့လူနဲ့စမ်းသပ်မဲ့စနစ်ကိုစဖို့ assistant စမ်းသပ်ဖို့ဆိုတော့ဆယ်ခန်းနဲ့စမ်းသပ်ဖို့အတွက်လုံလောက်တဲ့ဒီတိုင်းရပါတယ်အဲ့ဒီကနေပြီးတော့လပိုင်းအတွင်းမှာတို့က phase 3 ဆိုတာလူအများအများနဲ့စမ်းသပ်ဖို့အတွက်လုံလောက်တဲ့ data ရတယ်။အဲ့ဒါက phase 3ကို Moderna စခဲ့တာက July 28ရက်နေ့မှာစခဲ့တယ်။အဲ July 28ရက်နေ့မှာ phase 3စပြီးတော့ July ဆို August September October လောက်မှာသူတို့ကစပြီးတော့သိနေပြီ။ဒါဘလို့အခြေအနေရှိလဲဆိုတော့ပြောလို့ရနေပြီ။ November မှာသူတို့ပေးချာသိကြတဲ့အခြေအနေဘလောက်ရကြိုင်နှုန်းဆိုတဲ့ဟာတွေမှာသူတို့စပြီးတော့ထုတ်လာတယ်။ November တတိယပတ်မှာသူတို့ Moderna ဆိုရင် 94.1 ရာခိုင်နှုန်းကာကွယ်ပေးတယ်တရားရာခိုင်နှုန်းကတရားရာခိုင်နှုန်းတော့ဒီကာကွယ်ဆေးလက်ခံရရှိတဲ့လူတွေဒီဟိုယောဂပြင်းထန်တဲ့အဆင့်ကိုမရောက်ပါဘူးဒါသူတို့ရဲ့ဒါနောက်ဆုံးပြောလိုက်တယ်ဆိုတော့သူတို့ဘက်ကဂျင်ညာနိုင်တဲ့အဆင့်ကိုရောက်သွားပြီဆိုတဲ့ခါကျတော့သူတို့ကနေပြီးတော့ FDA ကိုသူတို့ခွင့်ပြုမိတောင်းလာတဲ့အဆင့်ရောက်သွားပါတယ်အဲ့လိုမျိုး
ဆိုတော့အခုလိုမျိုးပေါ့နော်ဒီဆေးတွေကိုထုတ်နိုင်ပြီဒီ phase 3လဲဆန်းသက်ပြီစိတ်ချပြီလို့လည်းပြောတယ်ဒါပေမဲ့ဒီဆေးတွေကိုဟိုဖြန့်တဲ့အခါမှာဒီအပူချိန်ကမြင်လို့မရဘူးအရန်အေးမှဖြစ်တယ်ဆိုတော့အခြေအနေရှိနေဆိုတော့ဒီဟာမြန်မာနိုင်ငံလိုမျိုးနိုင်ငံလို့ပေါ့နော်အဲ့အပူပိုင်းနိုင်ငံတွေကိုဒီဆေးတွေပို့မယ်ဆိုလို့ရှင်ဒီဆေးရဲ့အာနိသင်အခြေအနေဘယ်လိုဖြစ်သွားနိုင်လဲအဲ့ဒါလေးကိုနည်းနည်းပြောပြပေးပါ
အဲကျွန်တော်တို့ဒီ lab ထဲမှာစမ်းသပ်တဲ့အရာဆိုလို့ရှိရင် mRNA ပဲဖြစ်ဖြစ်အဲ့ဘလို RNA အမျိုးအစားပဲဖြစ်ဖြစ် RNA ရဲ့ထားဆိုတဲ့အပူချိန်ကသူက minus 20ဒါမှမဟုတ် minus 80မှာထားတယ်သူကဘာလို့လဲဆိုတော့သူဒီ RNA ဒီမျိုးဗီဇလေးကမျိုးဗီဇအပွားလေးကအပူချိန်၄ degree အထက်ဆိုလို့ရှိရင်သူကဟို degradation ဆိုတဲ့ဟာက RNA ပျက်စီးသွားတယ်ပေါ့နော်အဲ့တော့အခုဒီနည်းပညာကလည်း RNA ကိုအခြေခံပြီး mRNA ကိုအခြေခံပြီးလုပ်တဲ့နည်းပညာဖြစ်တဲ့အတွက်ကြောင့်မို့လို့သူကသူ့ကိုစမ်းနေတဲ့အချိန်မှာကျမတို့က protocol အတိုင်းပဲ၄ degree ရဲ့ up ပေါ့နော်၄ degree ရဲ့ out မှာထားတယ်ဒါပေမဲ့ဟိုဥပမာတခြား company ဆို Johnson & Johnson တို့ဆိုလို့ရှင်သူက၄ degree မှာထားတဲ့အတွက်ကြောင့်သူတို့က၄ degree မှာထားလို့ရတယ်ဆိုပြီးသူတို့ပြောတယ်အခုဒီ Moderna ဆိုသူတို့ကစလုပ်ကြတဲ့ဟိုကသူက minus 20မှာထားတဲ့အတွက်ကြောင့် minus 20မှာထားရမယ်ဆိုတယ် minus 20 degree Celsius မှာထားရမယ်ဆိုပြီးအခု Pfizer ဆိုလို့ရှင်သူတို့လှုပ်ဆောင်နေတဲ့ကာလတစ်လျှောက်လုံးမှာ minus 80မှာထားခဲ့တဲ့အတွက်ကြောင့်သူတို့ဒီရထားတို့ရမယ်အချိန်ကြီးဒီ minus 80မှာထားအောင်ဒါပေမဲ့မရဘူးလားဟိုအနေပြောသလိုပေါ့နော်ဟိုတခြားပူတဲ့အချိန်တွေမှာထားလို့မရဘူးလားဆိုတော့ရလားမရလားဟိုကျမတို့ကဒါလုံလောက်တဲ့စမ်းမိဘူးပေါ့နော်မစမ်းမိဘူးဆိုတော့ protocol က set protocol ရှိနေပြီးသားဆိုတဲ့ဟာကြတော့ကျမတို့ကဒီအပူချိန်ကိုတိုးပြီးတော့မစမ်းသေးဘူးမစမ်းသေးတဲ့အတွက်ကြောင့်မို့ဒါကကဲ၄ degree မှာထားလို့ရနိုင်တယ်ဆိုလို့ရှိရင်၄ degree မှာထားလို့ရတယ်ဆိုရင်ကဒါအတမှန်ရေခဲတက်တာပေါ့နော်မခဲတဲ့ရေခဲတက်တာအောက်ပိုင်းရေခဲအပေါ်နဲ့အောက်နဲ့20ဆိုအောက်ပိုင်းရေခဲတက်တာဒီ၄ degree centigrade ရှိတယ်အပေါ်ပိုင်းရေခဲတက်တာဒီအအေးဆုံးအခြေအနေကိုရောက်မယ်ဆိုလို့ရှိရင် minus 20 degree centigrade ထိထားနိုင်တယ်အဲကျမတို့ lab ထဲမှာသုံးတဲ့ဟာအရာဆိုလို့ရှိရင် minus 20ဟာကိုနေရာမလောက်ရင်ဒီရေခဲတက်တာအပေါ်အခဲကန်းထဲမှာအအေးဆုံးကိုရွှေ့ပြီးတော့ထားတယ်ဒါအဲ့လိုမျိုးနေနဲ့ပို့ဆောင်လို့သုံးလို့ရတယ်ပေါ့နော်
ကာကွယ်ဆေးကိုနော်ရုံရုံကြီးကြီးနဲ့ထိုးတင်လားမထိုးတင်လားလူတိုင်းကဇဝေဇဝါဖြစ်နေပါတယ်ဆိုတော့ဒီလိုမျိုးကာကွယ်ဆေးလည်းရပြီဒီလိုလူတွေလည်းထိုးရတော့မယ်ဆိုတော့ဒီကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဒီရုံကြီးစိတ်ချမှုနည်းနည်းပြောပြပေးပါဦ
းအမေရိကဒီသူတို့အခု Moderna ဆိုလို့ရှိရင်ဒီ American FDA ကနေသူတို့ကသူတို့ကိုဖြတ်ရမယ်ဆိုတဲ့ဟာကတော်တော်လေးခက်ခဲတယ်ပေါ့နော်သူတို့ဒီ American FDA ကိုသူတို့ကခွင့်ပြုမိန်တောင်းနိုင်တဲ့အချိန်တွေရောက်တဲ့အထိကိုသူတို့ကဒါလုပ်ခဲ့ပြီးသွားပြီဟိုကလည်းခွင့်ပြုမိန်ပေးခဲ့ပြီဆိုလို့ရှိရင်တော့ဒါဒီ American FDA ဆိုသူတို့အခုရက်60ပေါ့နော်ဒီထိုးပြီးတဲ့လူတွေအကုန်လုံးရဲ့တဝက်ရဲ့ထိုးအခုပါဝင်တဲ့လူတွေဆို Moderna ဆိုလို့ရှိရင်လူ3000ပါဝင်ခဲ့တယ် Pfizer ဆိုလို့ရှိရင်လူ4000-5000ပါဝင်ပြီးတော့ထိုးနိုင်တယ်အဲ့ဒီမှာသူကဒီလူတွေရဲ့ဒီ4000-3000ဆို4000-3000နဲ့တဝက်3000ဆိုလို့ရှိရင်3000တဝက်မှာကာဝယ်ဆေးကိုလက်ခံရရှိခဲ့ပြီးတော့နောက်ဆုံးတစ်ခုလုံးကလည်းနှစ်ဆင့်ထိုးရတယ်ဆိုတော့နောက်ဆုံးတစ်ခုထိုးထားတဲ့ဟာနောက်ဆုံးဒုတိယအချိန်ထိုးထားတဲ့ဟာ cost pay သွားပြီးတော့ဆိုတော့ရ60အတွင်းမှာသူတို့မှာဘေးရွက်ဆိုးကျိုးရှိသလားမရှိဘူးလားဆိုတဲ့ဟာကို FDA ရဲ့အဆောင်ကြီးတယ်ဘေးရွက်ဆိုးကျိုးမရှိဘူးဆိုတာကိုပြနိုင်တယ်ဆိုတဲ့အခါကျတော့မှသူတို့ FDA ဘော်ကိုခွင့်ပြုမိန်တောင်းဖို့အတွက်တင်လို့ရတဲ့အဆင့်ကိုရောက်တာပေါ့နော်ဆိုတော့အခုကျတော့ခွင့်ပြုမိန်တောင်းထားတဲ့ဟာနှစ်ခုစလုံးကဘေးရွက်ဆိုးကျိုးသူတို့လူသေးတာတို့အရန်ဆိုးတဲ့ဘေးရဆိုးကျိုးအဲ့ဒါမျိုးတွေမရှိဘူးဆိုတော့အမခံနိုင်တဲ့အတွက်ကြောင့်တို့အမျိုးမိုက်တောင်းလာပြီးဇက်ခါကျတော့ရခဲ့တယ်ဆိုလို့ရှိရင်ကျန်တဲ့မြန်မာနိုင်ငံအများပြည်သူတွေလည်းဒါစိတ်ချသွားနေပေါ့နော်ယုံကြည်ခြင်းနဲ့ထိုးလို့ရတယ်ပေါ့နော်အဲ့လိုမျိုးပြောလို့ရပါတယ်ရှင
်ဒီ FDA ကနေပြီးတော့ခွင့်ပြုမိန်တောင်းထားတာကုမ္ပဏီဘယ်နှစ်ခုလောက်ရှိလဲဆေးဘယ်နှမျိုးလောက်ရှိပါလဲအခု
ခုလက်ရှိမှာက FDA ကနေပြီးတော့သူတို့ခွင့်ပြုမိန်တောင်းထားတာကနှစ်ခုရှိတယ် Pfizer ကတော့ပထမဆုံးတောင်းခဲ့တယ်နောက်ပြီးတော့ Moderna လာတယ်FDA ကအကြံပေးအဖွဲ့နဲ့သူတို့ဒီဆွေးနွေးမယ်ဆိုသူတို့ data တွေ review လုပ်မယ်ပေါ့နော်အခုကြည့်ထားတဲ့လူတွေအကုန်လုံးကဘယ်လိုလူမျိုးတွေမှာသူတို့ရောဂါကူးခံရတယ်လဲဘယ်လိုလူမျိုးတွေမှာဆိုလို့ရှိရင်သူတို့ side effect ပြဒါမျိုးတွေသူတို့ကြည့်မယ်လက်ခံတယ်မလက်ခံတယ်ဆိုတဲ့ဟာသူတို့ဆွေးနွေးမယ်ဟာဒီဇင်ဘာ10ရက်နေ့မှာဒါ Pfizer တော့ကကြတော့ဒီဇင်ဘာ10ရက်နေ့ Moderna ကြတော့ဒီဇင်ဘာ18ရက်နေ့မှာဒါသူတို့ဆွေးနွေးပြီးတော့သူတို့ pass ပေးလိမ့်မယ်ပေါ့
COVID-19 အတွက်ကာဝယ်ဆေးတွေကနှစ်ဆင့်ထိုးရတယ်လို့ဆိုတော့ဒီနှစ်ဆင့်อ่ะဘလောက်ကြာကြာခံမလဲပေါ့เนาะအဲ့ဒါလေးနည်းနည်းပြောပြပေးပ
ါဟုတ်ကဲ့ပါအခုနှစ်ဆင့်ထိုးရတယ်ဆိုပြီးတော့ပြောရတာပထမနှစ်ဆင့်မှာသူကနည်းနည်း dose နည်းတဲ့ဟာထည့်မယ်ဒီ spike protein ကအခုလောက်ထားပါဒီ spike protein ဆိုတာအခုကျွန်တော်တို့ဒီအများကြီးလူလဲသိလောက်မှာပါဒီ virus ကကျက်မောက်ပြီးပုံစံရှိရဆိုရင်ကျက်မောက်ပြီးပေါ်ကစုချုံလေးတွေကို spike လို့ခေါ်တယ်သူကဒီ spike protein ကိုအသုံးပြုပြီးတော့ spike protein ကို coding လုပ်တဲ့ coding ဆို spike protein ကိုထုတ်မဲ့ RNA အပိုင်းလေးကိုပွားယူပြီးတော့ထိုးထည့်ပေးလိုက်တယ်။အဲ့တော့ဒီအဲ့ mRNA ကကိုယ်ထဲရောက်သွားတဲ့အခါကျရင် spike protein ပါနေတဲ့အတွက်ကြောင့်မလို့ခန္ဓာကိုယ်ရဲ့ခုခံအားကဒါ virus ပဲဆိုပြီးတော့စပြီးတော့သူ့ရဲ့ခုခံအားစနစ်ကိုစပြီးတော့ဆက်နှိုးပေးတာပေါ့နော် activate လုပ်တယ်။ဒါမှမဟုတ်သူက virus အစ်စ်မဟုတ်ဘူး spike ပဲဖြစ်တဲ့အတွက်ကြောင့်မလို့တကယ်တမ်း virus အလုံးဝင်တဲ့အချိန်မှာ spike ကိုတွေ့ပြီဆိုတာနဲ့ခန္ဓာကိုယ်ရဲ့ခုခံအားငါတို့ဒါအရင်တော့ဒါတွေ့ရပြီတယ်ဆိုပြီးတော့လုပ်တာ။သူ့ရဲ့ immunity ခုခံအားစနစ်ကဘလောက်ခံတယ်ဆိုတဲ့ဒီမီးရဲ့မိခုံးမှာဆိုလို့ရှိရင်တော့အခုလောလောဆယ်အထိက Moderna ဆိုလို့ရှိရင်လည်း July 29မှာစတယ်။ August မှာသူ့ရဲ့နှစ်ဆင့်မှာထိုးရတယ်ဆိုပထမတစ်ဆင့်ထိုးတယ်။ထိုးပြီးရင်နည်းနည်းပြင်းတယ်။ concentration များတဲ့ dose နဲ့ဒုတိယအကြိမ်ထိုးတယ်။ရသရပတ်နည်းနည်းခွာပြီးတော့ထိုးရတာပေါ့နော်။တခုကနှစ်ပတ်တခုက3ပတ်။3ပတ်ခွာပြီးတော့ထိုးလိုက်တယ်ဆိုလို့ရှိရင်စုစုပေါင်းရင်သူ့ရဲ့ dose ပြောင်းကောင်းစေးကောင်းစပြောင်းထိုးရတာတစ်လကြာတယ်။တစ်လပြီးတော့ရင်နောက်ထပ်နှစ်လပေါ့။အခုဒါ July ထိုးရတယ်။ August လထိုးမယ်။September October လို့မှာ3ကစောင့်ကြည့်ထားတယ်။စောင့်ကြည့်ထားတဲ့အတွက်ကြောင့်အခုလောလောဆယ်ထိကကာကွယ်ဆေးတစ်ခုရဲ့ကာကွယ်ပေးနိုင်တဲ့သက်တမ်းက3လဆိုပြီးတော့သူတို့ပြောလို့ရနိုင်တယ်။ဒါပေမဲ့အဲ့ဒီသက်တမ်းကဘယ်လောက်ရှည်သွားတယ်ဆိုတဲ့ဟာကိုကျတော့အခုအချိန်နည်းနည်းလိုနေတယ်ပေါ့။အခုမှကျွန်တော်တို့ဒီဇင်ဘာပဲရှိသေးတယ်ဆိုတဲ့အခါကျတော့ဒီဇင်ဘာခံနိုင်သေးလားဒီလူတွေကိုဆက်ဆောင်ကြည့်ရမယ်။နောက်နှစ် January ခံနိုင်သေးလားဒီလူတွေကိုဆက်ဆောင်ကြည့်ရမယ်။ဆိုတော့ဒါကကျတော့ဒါ Phase 3မဟုတ်တော့ဒါဒီ Clinical Trial Phase 4ရဲ့ရောက်ပါပြီ။ဒါပေမဲ့ဒီအချိန်မှကြာရင်တော့တခြားအများပြည်သူ Public ကိုလည်းထိုးဖို့ပြေးနေတယ်ဒါတို့ရဲ့ဒီ data ကိုဆက်ပြီးတော့ဘယ်လောက်ခံလဲဆိုတော့ဆက်ပြီးစောင့်ကြည့်သွားမှာဖြစ်ပါတယ်ရှင်ဟု
တ်ကျေးဇူးအများကြီးတင်ပါတယ်မခင်ဇာဝန်ဖြစ်ပ
ါကျေးဇူးပ
ါမင်္ဂလာပါဦးစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒေါက်ဆန်းစုကြည်အစိုးရပိုင်သတင်းစာကိုကြော်ညာတာဘလို့အတိတ်ပဲဆောင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ဒီကတဲ့ဒွေဘာ23ရက်နေ့ညကတိုင်တော်ကြီးတိုင်ပင်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာကိုဗစ် -19 ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးပြည်သူတွေကိုအစီရင်ခံတင်ပြတဲ့မိန့်ခွန်းပြောပါတယ်ဒီဒီဂျေမိတ်ခွေရဲ့ထူးခြားချက်ကတော့မြန်မာနဲ့ကမ္ဘာရဲ့ကိုဗစ်အခြေအနေဆက်ဆက်အကြောင်းအရာတွေတွေမကဘဲနိုင်ငံတော်ပိုင်သတင်းစာတွေဖတ်ဖို့တိုက်တွန်းခဲ့ပါတယ်မိတ်ခွေရဲ့အခြေအများစုမှာနိုင်ငံတော်ပိုင်သတင်းစာမှာဖော်ပြထားတဲ့အကြောင်းအရာတွေဘလောက်ကောင်းကြောင်းသမိုင်းဆိုင်ရာအချက်အလက်တွေဘလောက်ပါကြောင်းကိုဗစ်နဲ့ပတ်သက်ပြီးတဲ့မကအခြားအဆိုးရွားကလုံနေကင်နေတဲ့စီးပွားရေးစီမံကိန်းကြီးတွေအစသဖြင့်စုံစုံလင်လင်ပါဝင်တာမှုဖတ်သင့်ကြောင်းအမွှန်းတင်သွားပါတယ်ဒီအကြောင်းအရာတွေကိုပြောဆိုသူဟာဒေါက်ဆန်းစုကြည်မဟုတ်ပဲအခြားသူတယောက်ဖြစ်နေမယ်ဆိုရင်တော့အဝေးပန်းခံရယုံမကလောင်ပြောင်တာမျိုးကိုတောင်ခံရကောင်းခံရနိုင်ပါတယ်အခုပြောဆိုသူကတော့ပြည်သူအများစုထောက်ခံအားပေးတဲ့ဒေါက်ဆန်းစုကြည်ဖြစ်နေလေတော့ဝေဖန်ပြောဆိုတာသိပြီးမမြင်မတွေ့ကြရပါဘူးဒေါက်ဆန်းစုကြည်ရဲ့နိုင်ငံတော်ပိုင်သတင်းစာတွေကိုဖတ်ပါဆိုပြီးစီအောင်ဆွဲဆောင်တာဟာဘလို့အတိတ်ပဲဆောင်ပါသလဲ NLD အစိုးရရဲ့သတင်းမီဒီယာနဲ့ပတ်သက်တဲ့ policy မှန်ကန်မှုရှိပါရဲ့လားဆိုတာဝေဖန်ဆန်းစစ်ကြည့်ကြရအောင်ပါ
။ဒေါက်ဆန်းစုကြည်ကပြန်ကြားရေးဝန်ကြီးဌာနကပြည်သူ့ဗန္ဓာငွေနဲ့ထုတ်ဝေဖြန့်ချီနေတဲ့အစိုးရပိုင်သတင်းစာတွေကိုဖတ်ကြဖို့အကြောင်းအရာမျိုးစုံပြည့်ပြည့်စုံစုံပြောဆိုပြီးတိုက်တွန်းသွားတာပါ။အစိုးရကထုတ်ပြန်တဲ့အချက်အလက်တွေဟာလူမှုကွန်ရက်တွေနဲ့အင်တာနက်စာမျက်နှာတွေမှာလည်းပါတယ်ဆိုပေမဲ့သတင်းစာကအဲ့ဒါတွေထက်ပိုပြီးပြည့်စုံနေဖတ်တဲ့သူအတွက်မျက်လုံးကိုလည်းတက်တာစေတယ်လို့ဆိုသွားတာပါ။တကယ်တော့ပြန်ကြားရေးကထုတ်တဲ့အစိုးရပိုင်သတင်းစာဆိုတာဟာအစိုးရကောင်းကြောင်းဝါရဖြန့်ပေးရတဲ့ဝါရဖြန့်သတင်းစာလို့ဆိုရင်လည်းမှန်မပါဘူး အရင်ဆရာနာရှင်ခေတ်အဆက်ဆက်ကလေးကရှိခဲ့တဲ့အဲ့ဒီမူဝါဒဟာအခု NLD လက်ထက်မှာလည်းလုံးဝမပြောင်းလဲပဲကင်ဆယ်ထားစေပါပဲ။အစိုးရပိုင်သတင်းစာတွေအပြင်ပုံနှိပ်ထုတ်ဝေနေတဲ့စာဆောင်တွေထုတ်လွှင့်နေတဲ့ရေဒီယိုလိုင်းနဲ့မြပြလှစွာသောရုပ်သံလိုင်းတွေအားလုံးဟာအဲ့ဒီမူဝါဒအောက်မှာပဲထုတ်ဝေထုတ်လွှင့်နေကြတာပါ။အစိုးရရဲ့ထုတ်ပြန်ချက်တွေ၊ကြေညာချက်တွေ၊အစိုးရခေါင်းဆောင်တွေကပြောတဲ့မိကွန်းတွေ၊အစိုးရထိပ်ပိုင်းယာတူးအပြောင်းလဲတွေ၊ပြန်တန်းတွေ၊အစိုးရကအကောင့်ထဲပေါ်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းတွေ၊စောင်းမားတွေစတာတွေကိုအဓိကထားဖော်ပြနေတာမျိုးပါ။အဲ့လိုအကြောင်းအရာတွေတသက်ကြီးပဲဖော်ပြနေရင်ဘယ်သူမှဖတ်ကြမှာကြည့်ကြမှာမဟုတ်လို့ရွေးချယ်ထားတဲ့နိုင်ငံတကာသတင်းဘာသာပြန်နေနေဖြောပြေးဆိုင်ရာနေနေနာရေးသတင်းနဲ့ကြော်ညာတခါတရံကြပြဆောင်းမဆရာတွေနဲ့ဖြည့်ဆွတ်မွန်းမံတာတော့ပဲရှိပါတယ
်အရေးကြီးတာကအစိုးရပိုင်းသတင်းစာရေဒီယိုရုပ်မြင်သံကြားတွေအားလုံးမှာပြည်သူတွေသိချင်တဲ့သတင်းတွေကိုစုံစုံလင်လင်မဖော်ပြပါဘူးအစိုးရရဲ့လုတ်ကင်ဆောင်ရွက်ချက်တွေကိုအားပေးကူညီပံ့ပိုးရမရောက်ဘူးလို့သူတို့ယူဆတဲ့သတင်းမှန်သမျှမဖော်ပြပါဘူးဒါအပြင်ဖော်ပြတဲ့သတင်းတိုင်းမှာလည်းပြပြစုံစုံမဖော်ပြပါဘူးလိုရာလောက်ပဲဖော်ပြပြီးတခါတရံဖော်ပြတဲ့သတင်းမှာအနှစ်သာရလုံးဝမပါတဲ့သတင်းမျိုးလဲအမြောက်များရှိနေပါတယ်ဥပမာဘသူကဥဆောင်ပြီးဘာအကြောင်းအရာနဲ့အစည်းအဝေးလုပ်တယ်အဲ့ဒီအစည်းအဝေးဘသူတွေတက်တယ်ဒီလောက်ပါပဲဆောင်းပါးတွေအားလုံးလိုလိုဟာလဲအဲ့ဒီသဘောတိုင်းပါပဲအားလုံးကိုခြုံငုံကြည့်လိုက်ရင်အစိုးရပိုင်သတင်းစာရေဒီယိုရုပ်သံတွေဆိုတာဟာပြည်သူတွေသိချင်တဲ့သတင်းစုံစုံလင်လင်တင်ပြတာမျိုးမဟုတ်ပါဘူးနောက်တစ်ခုကတော့ပေါ်ပြမှုတိုင်းမှာအစိုးရဘက်ကိုလိုက်တဲ့ဘဲလိုက်မှုရှိနေတာတွေ့နိုင်ပါတယ်အသေးချာစစ်ဆေးလိုက်ရင်အစိုးရပိုင်သတင်းစာရေဒီယိုရုပ်မြင်သံကြားပေါ်ပြမှုတွေအားလုံးလိုလိုဟာအခြေခံစာနှစင်းကျင့်ဝတ်မီဒီယာကျင့်ဝတ်နဲ့လည်းကန့်ညီမှုမရှိတာတွေ့နိုင်ပါတယ
်အခြားတစ်ဖက်မှာတော့မြန်မာနိုင်ငံမှာပုဂ္ဂလိကမီဒီယာလုပ်ငန်းအခြေအနေကောင်းမနေပါဘူးပုံနှိပ်သတင်းစာလက်တဆုပ်စာလောက်ပဲရှိပြီးအမျက်အစွန်းရနေတယ်ဆိုတဲ့သတင်းမျိုးမကြားမသိရပါဘူးလောက်ကင်ခွင့်ရတာတိတ်မကြသေးတဲ့ပုဂ္ဂလိကရုပ်သံလိုင်းလုပ်ငန်းတွေကလည်းပြည်ချာရေးဝန်ကြီးဌာနရဲ့တစ်ဖက်သက်စည်းမျဉ်းတွေကိုယ့်ဘာသာကိုယ်စင်စါလုပ်ခိုင်းတဲ့စနစ်တွေအောက်မှာငွေချေးအရအောင်မြင်မှုရနေတာမျိုးမကြားသေးရတယ်လို့ပြည်သက်လက်ခံအားပေးမှုအတွက်လည်းရုန်းကန်နေရစေဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံကပုဂ္ဂလိကသတင်းမီဒီယာလုပ်ငန်းတွေဟာစာနယ်ဇင်းကျင့်ဝတ်မီဒီယာကျင့်ဝတ်လိုက်နာနိုင်မှုအပိုင်းမှာအားနည်းချက်တွေရှိနေသေးတဲ့အပြင်အရေးအသွေးပိုင်းမှာလည်းလိုအပ်ချက်အများကြီးရှိနေတာတွေ့မြင်ကြရပါတယ်။အားလုံးကိုခြုံကြည့်လိုက်ရင်အစိုးရပိုင်မီဒီယာရောပုဂ္ဂလိကပိုင်မီဒီယာတွေပါအားနည်းနေတဲ့နိုင်ငံတစ်ခုအနေနဲ့မီဒီယာဟာအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးစတဲ့တိုင်းပြည်ရဲ့မန်တိုင်ကြီး၃ရက်ကိုထိန်းကျောက်နိုင်မဲ့အပြန်အလှန်လေးစားသမှုရှိစေမဲ့စထုတ်တာမန်တိုင်အဖြစ်ရောက်ဖို့အတော်လေးကိုစူးစမ်းကြရပါအောင်မယ်။လက်ရှိ NLD အစိုးရဟာလည်းအရင်စစ်ဗိုလ်ချုပ်တွေစစ်ဗိုလ်ချုပ်ဟောင်းတွေရဲ့အစိုးရတွေလိုပဲပုဂ္ဂလိကမီဒီယာတွေကိုအားပေးလိုစိတ်ရှိတာမတွေ့ရပါဘူး။အာဏာရခဲ့တဲ့၄-၅နှစ်အချိန်လုံးသတင်းမီဒီယာလောကအတွက်အရေးကြီးတဲ့ရေဒီယိုနဲ့ရုပ်သံထုတ်လွှင့်ခြင်းဆိုင်ရာဥပဒေလိုမျိုး public service media ဥပဒေလိုမျိုးကိုအသက်ဝင်လာအောင်မကြိုးစားခဲ့တဲ့အပြင်ပြည်သူတွေရဲ့သတင်းသိပိုင်ခွင့်ရှိရေး right to information law ပြဋ္ဌာန်းနိုင်အောင်လည်းမကြိုးစားခဲ့ပါဘူး။တရားရေးဝန်ကြီးဒေါက်တာဖေမင်းကမြန်မာနိုင်ငံမှာသတင်းစာအပါအဝင်ပုံနှိပ်စာနယ်ဇင်းလုပ်ငန်းစီးပွားရေးအရာကြာဆင်းသွားရတာဟာ digital platform ပေါ်ပေါက်လာလို့ဖြစ်တဲ့ကဘာကြီးကလည်းအဲ့လိုပြောင်းနေတယ်။ဒါကြောင့်ကဘာကြီးနဲ့အတူလိုက်နိုင်အောင်ကိုယ့်ဘာသာကိုစူးစမ်းကြဆိုပြီးပြောဆိုခဲ့တယ်လို့နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့အစိုးရဝါဒဖြန့်ချီရေးအတွက်ပြည်သူ့ဗန်နာငွေနဲ့ထုတ်ဝေနေတဲ့အစိုးရပိုင်သတင်းစာတွေကိုဖတ်တင်ကြောင်းစီယုံပြောဆိုတာကိုပဲကြားလိုက်ကြရပါတယ်။
တကယ်တော့မြန်မာနိုင်ငံမှာဒီမိုကရေစီခိုင်မာရေးအတွက်ပုဂ္ဂလိကသတင်းမီဒီယာလောကအရေးသွေးပိုင်းအရာရောကျင့်ဝတ်ပိုင်းအရာပါမြင့်မားလာဖို့လိုပါတယ်။တချိန်2015ခုနှစ်တုန်းကအာလဖေသတင်းဌာနကိုဒေါ်ဆန်းစုကြည်ကအစိုးရပိုင်သတင်းစာတွေဘာတွေကတော့ဒီမိုကရေစီနဲ့မသင့်လျော်ဘူးလို့ထင်တယ်။ဒါပေမဲ့ဒါဟာအမတို့နေချင်းညချင်းမလုပ်ပါဘူး။သေချာတိုင်ပင်ပြီးတော့မှလုပ်မှာပါ။ဒါပေမဲ့သိပြီလဲအချိန်မစွဲချင်ဘူး။ဒီမိုကရေစီနီလန်းကြောက်အောင်လို့အများဆုံးလုံးမပဲဒီနိုင်ငံဟာအစဉ်ချောသွားမှာပါလို့ပြောခဲ့ပါတယ်။တဆက်တည်းဒေါ်ဆန်းစုကြည်ကအစိုးရကထောက်ပံ့ပေးပေမဲ့လွတ်လွတ်လပ်လပ်လုပ်လို့ရတဲ့ VOE နဲ့ BBC သတင်းဌာနတွေကိုကိုးကားပြောဆိုလိုက်ပါသေးတယ်။လက်တွေ့မှာလဲအစိုးရပိုင်ဝါဒဖြန့်သတင်းစာတွေနဲ့မီဒီယာဘောင်းဆောင်ကိုလွတ်လွတ်လပ်လပ်မီဒီယာတွေဖြစ်လာအောင်ဒေါ်ဆန်းစုကြည်လုံနိုင်မှာမဟုတ်တာကတော့သိကြပါတယ်။လုံနိုင်တာကတော့သူပြောခဲ့တဲ့ VOE BBC တို့လိုဥရောပမှာခေတ်စားတဲ့ public service media လိုမျိုးကိုဥပဒေပြဋ္ဌာန်းအကောင့်ထဲပေါ်သင့်ပါတယ်ဒီအတွက်ပေါ်ပေါက်လာမဲ့နိုင်ငံတော်ကထောက်ပံ့ လွတ်လပ်ပြီးအမိကိုကင်းတဲ့ဘုတ်ဖွဲတစ်ဖွဲကအကောင့်ထဲပေါ်မဲ့ PSB အတွက်လက်ရှိအစိုးရပိုင်းတွေတဲကသတင်းစာရေဒီယိုရုပ်သံတစ်ခုစီလောက်ကိုခွဲဝေပေးရင်တောင်အကောင့်ထဲပေါ်နိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
ရှိရနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်အခုရင်တော်ရရှင်တွေ Messenger မှာရေးလာတဲ့စာလေးတွေကိုဖော်ပြပေးကြပါမယ်နော်စိုးဝေလာဇောဆိုတဲ့တော်ရရှင်က Messenger မှာစာလိုလေးတစ်စောင်ရေးလာတာပါကျွန်တော် VOA ပရိသတ်ပါ VOA ကို16နှစ်တည်းကနားထောင်နေတာပါအခုအသက်40ရှိပါပြီလူချင်းမင်းစာပြန်ပါတဲ့ဟုတ်ကဲ့အားပေးတဲ့အတွက်ကျေးဇူးတင်ကြောင်းတော့ကျွန်မပြန်ရေးလိုက်ပါတယ်တခြားဘာအကြောင်းအရာမှမရေးထားမမေးထားတာကြောင့်တခြားတော့လည်းပြန်မရေးလိုက်တော့ပါဘူးနော်ဘာပဲပြောပြောအခုလိုမျိုးအဆက်အသွယ်လုပ်တဲ့နေ့တည်သွားပြီဆိုတော့လိုအပ်လာရင်နောက်တစ်ခါရေးစာရေးနိုင်ပါတယ်ကျွန်တော် VOA အစီအစဉ်တွေကိုရေဒီယိုရုပ်သံနဲ့အင်တာနက်စာမျက်နှာတို့ကနေပြီးတော့ဆက်လက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်အားပေးတဲ့အတွက်အထူးကျေးဇူးပါဒီမှာအာတော်မရန်ဆိုတဲ့သောရရှင်ကလည်း Messenger ကနေစာလိုလေးရေးလာတာပ
ါ VOA ကိုနားထောင်လာတာနှစ်ပေါင်း30နီးပါးပါစာတစ်ခါမှမရေးဖြစ်သေးပါဘူးရေးမယ်နဲ့အတင်းကြည့်တာအချိန်ချင်းပါပဲ net line မရှိတဲ့တော်တောင်တဲ့အများဆုံးလှုပ်လှုပ်နေရတော့အခုထိ radio ကိုပဲအားကိုးနေသေးပါကျွန်မချစ်တော် VOA ထာဝရပန်းပန်ပါစေ
ဟုတ်ကဲ့ပါအခုလိုမျိုးအားပေးနာဆင်တဲ့အတွက်ထူးကျေးဇူးပါရှင်လာရတဲ့နေရာလေးတွေရောက်ရင်လည်းအခုလို VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ VOA သတင်းတွေကိုကြည့်ရှုနိုင်ပါတယ်လို့ပြောချင်ပါတယ်ကျေးဇူးတင်ပါတယ်เนาะရှင်လန်းချမ်းမြေပါစေလို့လည်းဆုတောင်းပေးချင်ပါတယ်လေလိုင်းချစ်သူဆိုတဲ့သောရရှင်ကလည်းမင်္ဂလာနည်းနည်းခင်ပါခင်ဗျာဘေးရန်ကင်းရှင်းရေယောဂါပေါင်းပါလဲခင်ဝေပါစေမသိတာလေးရှိလို့သိခွင့်ရရင်မေးခွန်းပြုပါတဲ့ဒီလိုင်းချစ်သူကပြောလာတာပါဟုတ်ကဲ့ပါစာရေးပြောမေးနိုင်ပါရဲ့နော်ကျမတို့စီကိုအီးမေးလ်ကနေစာရေးမယ်ဆိုရင်တော့အီးမေးလ်လိပ်စာ bambi@voanews.com ဖြစ်ပါလေဒါမှမဟုတ်လည်းဒီ Facebook ကနေပြီးတော့ပဲ Messenger အသုံးပြုပြီးတော့စာရေးမယ်ဆိုရင်ကျမတို့ရဲ့ Facebook စာမျက်နှာပေါ်က Messenger နေရာလေးကိုနှိပ်လိုက်ပြီးတော့အဲ့မှာစာရေးလို့ရပါရဲ့နော်ဒါကတော့အမြန်ဆုံးကျမတို့ဒီစာကိုတွေ့ရင်တွေ့ချင်းပြန်ကြားပေးပါရဲ့ကိုကိုလွင်ဆိုတဲ့သွားရှင် Messenger မှာစာလိုလေးရေးပြီးတော့မေးလာတာကိုလည်းဖြေချပေးချင်ပါတယ်ရှင်။သူက VOA မြန်မာဝိုင်းအစီအစဉ်အချိန်လေးတွေသိချင်ပါတယ်တဲ့။ဟုတ်ကဲ့ပါကိုကိုလွင်ရေအဲ့မှာအစီအစဉ်သိချင်တယ်ဆိုတာက Radio လားရုပ်မြင်သံကြားလားမပြောထားလို့နှစ်မျိုးစလုံးပြောပြပါမယ်နော်။ကျမတို့ Radio အစီအစဉ်တွေကိုတော့တနေ့ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မနေ့ပိုင်းမှာမနေ့6နာရီကနေ9နာရီထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နောက်ပြီးတော့ညပိုင်းမှာဆိုရင်လည်းည9နာရီကနေ10နာရီအထိကျမတို့တိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ဒီအစီအစဉ်တွေကိုကြားရမှာနိုင်ပိုင်းအတွင်းမှာလည်းပြန်ပြီးတော့ထုတ်လွှင့်ပေးတာရှိပါတယ်။မနေ့ပိုင်းမှာမနေ့7နာရီက9နာရီပြန်ပြီးတော့လွှင့်ပေးပါတယ်ရှင်။ညပိုင်းမှာဆိုရင်တော့ကျမတို့အစီအစဉ်ပြပြချင်းည10နာရီကနေပြီးတော့17နာရီကိုပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်။ရုပ်မြင်သံကြားကိုလည်းကျမတို့နေ့စဉ်မိနစ်30နေ့စဉ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ည9နာရီကနေ9နာရီခွဲထုတ်လွှင့်ပေးနေပါတယ်ရှင်ဒါမှမဟုတ်ဒီကျမတို့ရုပ်မြင်သံကြားထုတ်လွှင့်ခြင်းမှာမကြည့်လိုက်ရအောင်ဆိုရင်တော့ DVB မြန်မာဒီမိုကရက်တစ်ရုပ်သံကနေပြောလဲည9နာရီကနေပြော9နာရီခွဲထိပြန်ပြောထုတ်လွှင့်ပေးနေပါတယ် VOA အစီအစဉ်တွေကိုရှိရှိအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နော်နောက်ထပ်သောရရှင်ကျော်စိုးလိုင်ဆိုတဲ့သောရရှင်ကတော့အာဖဂန်နစ္စတန်ကသတင်းတွေဖော်ပြပေးတဲ့အတွက်ထူးကျေးဇူးတင်ပါတယ်ထူးထူးခြားခြားပါပဲရှင်သူ့လိုမျိုးပဲသောရရှင်မှာဒီအာဖဂန်နစ္စတန်သတင်းနဲ့ပတ်သက်ပြီးတော့ကျမတို့စီကိုစာပြီးတော့စာတွေတိတ်ပြီးရေးလို့မရှိပါဘူးသူကအစ်သားဖြစ်ပါရဲ့နော်ကျွန်တော်တို့မြန်မာလူငယ်စစ်သားများနဲ့ကျွန်တော်ဤချစ်မိတ်ဆွေစစ်သားငယ်များအတွက်အထူးသတင်းမျှဝေရသဖြင့်ဝမ်းသာဂုဏ်ယူပါတယ် VOA ဝိုင်းတော်သားများခင်ဗျားတဲ့အမြဲနေ့စဉ်ညစဉ်အချိန်ရှိတိုင်းနားထောင်ရပါအားလုံးကိုလေးစားပါတယ်တဲ့ကြော်ဆိုးလိုင်းဆိုတဲ့သောရရှင်မှာဟုတ်ကဲ့နားထောင်နေတယ်ဆိုရင်တော့ကျမအခုဒီစားလေးဖော်ပြပေးလိုက်တာကိုကြားမယ်ထင်ပါရဲ့နော်အမြဲတမ်းနားထောင်နေတဲ့အတွက်အထူးကျေးဇူးတင်ပါတယ်အခုဆက်ပြီးတော့ VOA အစီအစဉ်ဒီ American ပြည်တော်စုမှာကပ်ဘေးယောဂအစီအစဉ်နဲ့ပတ်သက်ပြီးတော့ဒီအစီအစဉ်ကိုနားထောင်လို့ရေးလာတဲ့သောရရှင်ရဲ့စာကိုလည်းဖော်ပြပေးကြပါမယ်သောရရှင်ဦးအောင်ညွန့်ဖြစ်ပါတယ် ရင်တော့လည်းမကြခဏကျမတို့စီကိုဒီ Messenger ကနေစာရီရေးတတ်တာစာရီအားလုံးရပါတယ်ကျေးဇူးတင်ပါတယ်လို့လည်းပြောချင်ပါတယ်ဦးအောင်ညွန့်ရေဒီတော်ရရှင်ကအမေရိကန်မှာရှိနေကြတဲ့မြန်မာနယ်ပေါ်တွေအားလုံးအမေရိကန်ပြည်အောင်စုကလူတွေအားလုံးရှေ့ဆက်ရမယ်ခီးသားရဖြောင့်ပြပြီးတော့စိတ်သွေးရာကိုပါလိုရာဆန္ဒပြေဝပြီးတော့ယနေ့ပြန့်ပွားနေတဲ့ကပေးယောဂအစိုးကြီးကလည်းအမြန်ဆုံးကင်းဝေးပပျောက်ပါစေလို့ဆုမွန်တောင်းပါတယ်အားလုံးကျန်းမာချမ်းသာကြပါစေတဲ့ပဲခူးတိုင်းဒေသကြီးရဲနယ်မြေကပါဆုပြီးတော့ဦးအောင်ကျော်ညွန့်ဆုတောင်းပေးလာပါတယ်အထူးကျေးဇူးတင်ပါတယ်ရှင်ဒီမှာမြတ်ကိုဆိုတဲ့သောရရှင်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ရှင်ကိုဗစ်ကပေးယောဂကြီးတကွာလုံးကကြုံတွေ့နေရတဲ့အချိန်မှာသူကကျမတို့ VOE ကတင်ပြသွားတဲ့ကိုဗစ်ကာကွယ်ဆေးထိုးနယ်တဲ့သတင်းကိုဖတ်ပြီးတော့အခုလိုတုံ့ပြန်ရေးလာတာပ
ါကာကွယ်ဆေးကလည်းသူများပို့လျာမှပေးမှကမ်းမှထိုးရမယ်တိုင်းမြီမှာလူဖြစ်ရတာကိုပဲစိတ်နာပါတယ်သူများတွေထိုးတာကိုပီတိဖြစ်ဝမ်းမြောက်မယ်အားကြမယ်ပြီးတော့မျှော်လင့်နေပဲဘာမှတခုမှမဖြစ်ပါစေနဲ့လို့ပဲဆုတောင်းအောင်ပဲပေါ့
ပါဟုတ်ကဲ့ပါကိုမြက်ကိုရဲ့စာကိုဖတ်ရတာစိတ်ထောင်ခတ်ကြစားလို့စဉ်းစားမိပါတယ်ဒါမဲ့လေမြန်မာနိုင်ငံကကိုဗစ်ကာကွယ်ဆေးအတွက်တော့အင်ဒီးယားချင်းနိုင်ငံကြီးတွေဖြစ်ကြတဲ့ဒီအင်ဒီးယားတို့တရုတ်တို့ဘက်ကလည်းကူမယ်ပေးမယ်ဆိုတာမျိုးကြားရပါရဲ့နော်ဆိုတော့တလက်စာရီကိုသားရီဒီသောရရှင်ပြောနေတဲ့ဒီကာကွယ်ဆေးကိစ္စပေါ့နော်မြန်မာနိုင်ငံအတွက်ဘလို့အခြေအနေရှိလဲဆိုတာဒီသောရရှင်ကိုနည်းနည်းလေးဖြေပေးပါလားရှင
်အမြန်မာအင်ဒီးယားချင်းဒီအင်ဒီးယားနိုင်ငံဆိုတာကစီးပွားထုတ်လုပ်မှုပိုင်းမှာကမ္ဘာမှာထိတ်ကရှိပါတယ်ဒီကမ္ဘာလုံးအတွက်ကိုအမြောက်များကိုထုတ်ပြီးနေတာပါအခုဒီကိုဗစ်ကာကွယ်ဆေးဆိုလို့ရှိရင်လည်းတကမ္ဘာလုံးအတွက်ကိုသူတို့ထုတ်ပေးနိုင်မယ်ဆိုပြီးတော့ပြောထားပါတယ်တရုတ်နိုင်ငံဆိုတာကလည်းစက်တပ်မှုကအခုနောက်ဆုံးအဆင့်ကိုရောက်နေပါပြီမကြခင်ထွက်တော့မှာပါနောက် vaccine diplomacy ဆိုပြီးတော့တရုတ်အိန္ဒိယကအပြိုင်လုံနေကြတယ်ဆိုတော့မြန်မာနိုင်ငံဟာဒီကာကွယ်ဆေးတွေထွက်လာပြီးတော့မရှိမနှောင်းဆိုသလိုပဲရလိမ့်မယ်လုံလုံလောက်လောက်ကိုရမယ်လို့ယူဆပါတယ်ကာကွယ်ဆေးမရခင်မှာတော့တက်နေတဲ့လောက်တော့အောက်အီးပြီးတော့နေကြပါလို့ပဲပြောချင်ပါတယ
်ဟုတ်ကဲ့ပါကာကွယ်ဆေးကတော့ဒီအမေရိကန်ပြည်အောင်စုမှာတော့ပြင်းထန်ပြင်းအောင်လုပ်နေကြတာရှိပါတယ်ဒီဗြိတိန်နိုင်ငံမှာပဲထိုးနှံနေတာဖြစ်ပါတယ်ကနေဒါမှာတော့မကြခင်စားတော့မယ်အာရှနိုင်ငံတနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကသတင်းကိုလည်းဖတ်လိုက်ရပါတယ်ပြီးခဲ့တဲ့ဂျပန်တွင်မှာပဲသူတို့ကလည်းဒီဇန်နဝါရီလ2023မှာစပြီးတော့သူတို့နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဆေးကိုထိုးမယ်ဆိုတာမျိုးပြောနေပါတယ်ရှင်တကမ္ဘာလုံးမှာဒီကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုကိုလည်းထိန်းချုပ်နိုင်မှုလို့ရတယ်ဆိုတော့မြန်မာနိုင်ငံကလည်းအတင်းနဲ့အမြန်ဆိုသလိုတော့ရောက်လာမှသိကြပါတယ်ရှင်ကောင်းဆုံးကတော့အမြဲဆုံးအနေထားနဲ့ရောက်ရှိလာပါစေလို့ပဲဆုတောင်းရမှာဖြစ်ပါတယ်နော်။ဒါနဲ့သောရရှင်တရားကိုမောင်ပို့ဆိုတဲ့သောရရှင်မှာသူကအားပေးလျက်ပါ VOE ရေးတဲ့ VOE အဖွဲ့သူဖွဲ့သားတွေအားလုံးရဲ့ဓာတ်ပုံပါတဲ့ပြက်ကလေးလေးတအုပ်လောက် Christmas လက်ဆောင်နေနဲ့လိုချင်ပါတယ်တဲ့။ဟုတ်ကဲ့ပါကျမတို့ VOE ကနေပြီးတော့ဓာတ်ပုံထုတ်တယ်ဆိုတာရယ်လို့တော့မရှိပါဘူးနော်။ကျမတို့ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ဓာတ်ပုံကိုကြည့်ချင်နေဆိုရင်ကျမတို့ VOE မြန်မာပိုင်း Facebook စာမျက်နှာမှာတွားကြည့်လို့ရပါတယ်။အိမ်မှာကျမတို့ဟိုအလင်းတင်တဲ့လိုဓာတ်ပုံလေးတင်ထားပေးပါရယ်ဥမာဆိုရင်မနစ်ကဒီလိုမျိုးယာတိပေါ့နော်ခရစ်စမတ်ယာတိမှာဆိုရင်ကျမတို့ဒီခရစ်စမတ်ရုံးနေမှာပွဲတော်လေးကျင်းပတဲ့ဓာတ်ပုံမျိုးတွေတင်ထားရပါတယ်ရှင်ဒီနှစ်တော့ကျမတို့တွေအားလုံးအိမ်ကနေအလုပ်လုပ်ရတဲ့အတွက်ကြောင့်မလို့အခုလိုမျိုးရုံးမှာစုပြီးတော့ခရစ်စမတ်ပွဲတော်မကျင်းပနိုင်ပါဘူးပြက်ကလေးအတွက်ဆိုရင်တော့ပြက်ကလေးလိုချင်နေဆိုရင်နာမည်နဲ့နေရက်လိပ်စာကိုကျမတို့စီကို Messenger ကပဲဖြစ်ဖြစ်ဒီ Facebook စာမျက်နှာဒါမှမဟုတ်လေကျမတို့ရဲ့ email လိပ်စာ bambi@voanews.com တို့ကနေပြီးတော့စာရေးပြီးတော့ပို့လိုက်နိုင်ပါတယ်ရှင်ဟိုတလောရုံကတော့ပြက်ကလေးနေပို့ဖို့မသေးကြဘူးလို့ကျမပြောခဲ့တာအားလုံးကြားလိုက်မယ်ထင်ပါတယ်เนาะဒါပေမဲ့သတင်းကောင်းကတော့အဲ့ဒီနောက်ပိုင်းမှာပဲကျမတို့ပြက်ကလေးနေပို့ဖို့အဆင်ပြေမယ်ဆိုတော့ရေပြက်ကလေးနေဒီမှာ American ပြည်အောင်စုမှာအဆင်သင့်ဖြစ်နေပြီဆိုတော့ရေဟိုကျမတို့ရုံးကနေပြီးတော့အကြောင်းကြားလာပါတယ်။ဒါကြောင့်မလို့မြန်မာနိုင်ငံကိုအားလုံးစုပြီးတော့ပို့ဖို့လုပ်နေပါတယ်။မြန်မာနိုင်ငံရောက်ရင်မြန်မာနိုင်ငံကဝိုင်းတော်သူဝိုင်းတော်သားတွေကဝိုင်းပြီးတော့ကော်လုံးပို့ရမယ့်လိပ်စာတွေကပ်ပြီးတော့စီစဉ်မှာဖြစ်ပါတယ်ရှင်။ဒါကြောင့်မလို့ပြက်ကလေးလိုချင်တဲ့သောရရှင်တွေအနေနဲ့ကျမတို့စီကိုနာမည်နဲ့နေရက်လိပ်စာတိတိကျကျလေးဒီအီးမေးလ်ကပဲဖြစ်ဖြစ် Messenger ကပဲဖြစ်ဖြစ်အသေးချာရေးပို့လိုက်ပါနော်။အားပေးတဲ့ VOA ပရိသတ်အားလုံးကိုကျေးဇူးတင်ပါတယ်ရှင်။သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။သောရရှင်တွေကိုနောက်ပိုင်းမှာမြတ်တာတီလက်ဆောင်ဖြစ်တဲ့ဆောင်းတေးလေးတစ်ပုဒ်နဲ့ဖျော်ဖြေပေးမှာဖြစ်ပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာတီလက်ဆောင်ခန်းနာမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bambi@voanews.com ကို မြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင့်ခုတော့ Digital View သောရရှင်နေကို View ကနေပြော်ဒီဆောင်းတွင်ကာလဒီဇင်ဘာကာလစောင့်တခြင်းလေးတစ်ပုဒ်နဲ့မြစ်တာဒီလက်ဆောင်ပါကြမှာတယ်ရှင်အရင်တုန်းကတော့ခိုင်ထူးတည်ဆို့သွားခဲ့တဲ့နာမည်ကြီးတခြင်းတစ်ပုဒ်ဖြစ်ပါတယ်မူရင်တီဆိုသူအဆိုတော်ကြီးခိုင်ထူးလဲကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်ဒီသချင်းကိုတခြားအဆိုတော်တွေလည်းပြန်ပြီးတော့စိုးကြတာလဲနားထောင်ရပါတယ်ဒါပေမဲ့ဒီတစ်ခေါက်တော့ကျွန်မတလောကမှာနားထောင်ဖြစ်တဲ့မြန်မာနိုင်ငံကအဆိုတော်မလေးဂျူဝယ်ပြန်ပြီးတီဆိုထားတဲ့ပုံစံလေးကိုထုတ်လွှင့်ပေးခြင်းပါတယ်ခိုင်ထူးရဲ့နှင်းဝေတဲ့ဆောင်းသချင်းကိုဂျူဝယ်ပြန်ပြီးတီဆိုထားတာဖြစ်ပါတယ်နားဆင်ကြည့်ပါအောင်နော
်ဆောင်းနှင်းဝေတဲ့နာခင် Lonesome moon
ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းနှင်းရနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့view ရဲ့ internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ view ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အီဂျစ်နိုင်ငံကအနုပညာရှင်တယောက်ဟာခဲတံထိပ်ဖျားလေးတွေမှာဗပုရုပ်ထုလေးတွေထုလုပ်နေပါဗါ။အိန္ဒိယနိုင်ငံကဇုံတွဲတွဲဟာ PPE တကိုးရေးအကာအကွယ်ဝတ်စုံတွေဝတ်ဆင်ပြီးကွာရန်တင်းစင်တာမှာမင်္ဂလာဆောင်ခဲ့ကြပါဗါ။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါဗါ။
အချင်းနိုင်ငံကအနုပညာရှင်တယောက်ဟာခဲတံထိပ်ဖျားလေးတွေမှာပုပ်ပုရုပ်ထုလေးတွေထုလုပ်နေပါတယ်။အသက်28နှစ်အရွယ်အီဘရာဟင်ပီလဲဟာမှန်ဘလူးနဲ့တခြားပစ္စည်းကရိယာတွေကိုသုံးပြီးအချင်းသမိုင်းကိုကိုစားပြုတဲ့ပုပ်ပုရုပ်ထုလေးတွေထုလုပ်နေတာပါ။ထိုင်ဝမ်အနုပညာရှင်တယောက်ရဲ့လက်ရာတွေကိုသဘောကျပြီးအခုလိုအချင်းဘီယန်ဖာရိုရဲ့ရုပ်ထုတွေကိုခဲတံထိပ်ဖျားမှာပုံဖော်ခဲ့တာပါ။အနုပညာဟာအကြံဉာဏ်ပေါ်အခြေခံပြီး ေချစ်ရှေးအောင်မွေနဲ့ပုံတွေကိုအခုလိုဖန်တီးခြင်းအဖြစ်ထိနေမိတာလည်းဖြစ်တယ်လို့ဘီလဲကပြောပါရယ်သူကဥပရိပွဲရထားသူတယောက်ဖြစ်ပြီးတော့သူ့ရဲ့လက်ရာတွေကိုလူမှုကွန်ရက်ဆာမျက်နှာတွေပေါ်မှာလည်းတင်ပြရောင်းချပါရယ် YouTube ဆာမျက်နှာမှာလည်းသူ့ရဲ့အနုပညာလက်ရာတွေကိုဘယ်လိုထုတ်လုပ်တယ်လဲဆိုတာရှင်းပြတဲ့ဗီဒီယိုတွေဝေမျှနေပြီးတော့သူ့လက်ရာတွေကိုရောင်းချဖို့အတွက်ပြပွဲတစ်ခုလုပ်ဖို့ရှိတယ်လို့လည်းပြောပါရယ်ရှင်
ရဲ့ဘက်ရုရှားတောင်ပိုင်း Rest of Ondo မြို့မှာဗီဒီယိုမီဘန်ရောင်းတဲ့ဆိုင်တစ်ခုမီးလောင်တဲ့အတွက်မီးဘန်တွေဖောက်နေတဲ့မြင်ကွင်းကိုမြင်ခဲ့ကြရပါတယ်။မနက်စောပိုင်းမှာမီးလောင်ခဲ့တာဖြစ်ပြီးတော့ရုရှားအရေးပေါ်ဝန်ကြီးဌာနကထုတ်ပြန်တဲ့ဗီဒီယိုမှာမနက်စောစောမီးရှူးမီးဘန်တွေပောက်ကွဲနေတာကိုမြင်ခဲ့ရတာပါ။လမ်းတွေကိုအချိန်အကြာကြီးပိတ်ထားခဲ့တဲ့အတွက်လည်းမြို့အတွင်းလမ်းပိတ်ဆို့မှုတွေဖြစ်ပေါ်ခဲ့တယ်လို့ဒေတာတွင်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။နိုင်ပေါင်းများစွာနဲ့မိသက်သမားပေါင်းများစွာကိုအသုံးပြုပြီးမိငိမ့်တက်ခဲ့ရတယ်လို့ရုရှားအရေးပေါ်ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒဏ်ရာရသေဆုံးသူမရှိပေမဲ့လည်းမိလောင်ရတဲ့အကြောင်းရင်းကိုတော့စုံစမ်းနေပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာတော့သူတို့သမီးတယောက်ဟာကိုရိုနာဗိုင်းရပ်စ်စစ်ဆေးတွေ့ရှိခဲ့ပေမဲ့လို့ PPE သူတို့ရဲ့အကာအကွယ်ဝတ်စုံကိုဝတ်ဆင်ပြီးမင်္ဂလာဆောင်ခဲ့ပါတယ်။အိန္ဒိယနိုင်ငံအနောက်ပိုင်းရာဂျစ္စတန်ပြည်နယ်ကသူတို့သမီးဟာမင်္ဂလာဆောင်တဲ့နေ့ကိုရောက်မှကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့ဆိုတာကိုစစ်ဆေးအတည်ပြုနိုင်ခဲ့တာဖြစ်ပြီးကွာရန်တင်းစင်တာကိုပို့ဆောင်ခံခဲ့ရပါတယ်။ဒါပေမဲ့သူတို့သားနဲ့အဖေဖြစ်သူတို့ကကွာရန်တင်းစင်တာကို PPE ဝတ်စုံတွေနဲ့လိုက်လာပြီးလူနည်းနည်းနဲ့ပဲမင်္ဂလာပွဲကိုအကျဉ်းုံချင်းပါခဲ့ပါတယ်။သူတို့သမီးရဲ့ဦးလေးဖြစ်သူပိုးကူးစက်ခံခဲ့တာကိုသိခဲ့ရပြီးခြေရာခံလိုက်တာမှာသူတို့သမီးနဲ့ညီမဖြစ်သူလည်းပိုးကူးစက်ခံခဲ့ရတာဖြစ်ပါတယ်။မင်္ဂလာပွဲကိုဒေသဆိုင်ရာတာဝန်ရှိသူတွေနဲ့စေယုံတာဝန်ရှိသူတွေရဲ့ကြီးကြပ်မှုအောက်မှာကျင်းပခဲ့တာပါဒီပွဲမှာနှစ်ဖက်မိဘတွေနဲ့မင်္ဂလာဆောင်ပေးတဲ့ဘုန်းကြီးပဲ PPE ဝတ်စုံတွေဝတ်ပြီးပါဝင်ခဲ့ကြပါတယ်ရှင
်ဂျာမနီနိုင်ငံမီချင်ဒက်မြို့မှာဆင်ဆင်ချင်းပနေကြဖြစ်တဲ့ခရစ်စမတ်ဘိုးဘိုးကြီးစန်တာကလော့စ်ပြေးပွဲကိုကိုရိုနာကပ်ရောဂါကြောင့်အပြေးသမားတွေကိုတီးကြစီပြေးခိုင်းခဲ့ပါတယ်သူတို့အခုလိုတီးကြစီပြေးနေကြတဲ့ပုံတွေကိုဓာတ်ပုံရိုက်ပြီးonline ပေါ်လဲတင်ခိုင်းခဲ့ပါတယ်တတိရှိတဲ့လူတချို့ကတော့ Santa Claus ဘိုးဘိုးကြီးလိုမျိုးဝတ်စုံအနီးခေါင်းစွပ်အချွန်အနီးအောင်တွေကိုဝတ်ဆင်ပြီးမြို့ရဲကလမ်းတွေပေါ်မှာခက်ခွာခွာပြေးခဲ့ကြပါတယ်အရင်နှစ်တွေတုန်းကတော့ပါဝင်သူ 1,000 ကနေ 1,200 လောက်ရှိတတ်ပြီးတော့မြို့ရဲကလမ်းကျင်းလေးတွေမှာပြေးရတာလို့ပါဝင်ခဲ့သူတဦးကပြောပါတယ်ဂျာမနီနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကို March လနဲ့ April တွေအတွင်းတုန်းကတော့အောင်အမြင်မြင်ထိန်းချုပ်ထားနိုင်ခဲ့ပေမဲ့လည်းအခုအချိန်မှာတော့အသေးအပြောက်ပိုများတဲ့ကိုရိုနာဗိုင်းရပ်စ်ဒုတိယလှိုင်းကိုရင်ဆိုင်နေရပါတယ်။ဒါကြောင့်လဲစားတောက်ဆိုင်တွေအရက်ဘားတွေကိုပိတ်ခိုင်းထားပြီးကျောင်းတွေနဲ့ကုန်စုံဆိုင်တွေကိုတော့ဖွင့်ထားပါတယ်ခင်ဗျာ
။တော်ရရှင်များရှင်ဒီနေ့ဦးနေနေညပိုင်းအတွက်ဗတ်စင်ကဏ္ဍတွေကိုနားဆင်လို့ပြီးမှတော့အခုဆက်လက်ပြီးတော့သတင်းချင်းချက်ကိုတင်ပြပေးပါမယ်။နိုင်ငံအတော်များများမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးခွင့်ပြုချက်ရလာတဲ့အတူ COVID-19 ကူးစက်မှုနှုန်းများတဲ့နိုင်ငံတွေမှာကာကွယ်ဆေးအစိုးတလင်ထိုးပေးဖို့လိုအပ်လာပါတယ်။တောင်ကိုရီးယားမှာတရကူးစက်မှုနှုန်း1000ကျော်နေတာနှစ်ရက်ဆက်တိုက်ရှိပြီဖြစ်တယ်လို့ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနကဒီကနေ့ပြောပါတယ်။ American နိုင်ငံ California ပြည်နယ်မှာလည်းပြီးခဲ့တဲ့အပတ်ကတရက်ထဲမှာတင်ကူးစက်သူက25000ကျော်ရှိပါတယ် Johns Hopkins တက္ကသိုလ်စီးရင်တွေအရတက္ကပါလုံးကူးစက်သူ82တန်းကျော်နဲ့သေဆုံးသူက 1.6 တန်းရှိပါတယ် Pfizer နဲ့ BioNTech ဆေးကုမ္ပဏီတွေကပူးတွဲထုတ်တဲ့ COVID-19 ကာကွယ်ဆေးတွေကို American နိုင်ငံတဝန်စတင်ပို့ဆောင်တော့မှာဖြစ်ပါတယ် Pfizer ဆေးကုမ္ပဏီဆက်ယုံတည်ရှိရာ Michigan ပြည်နယ် Kalamazoo မြို့ကနေအစမတန်အေးခဲတဲ့ရေခဲဘုံတွေနဲ့နိုင်ငံတဝန်ကကာကွယ်ဆေးဖြန့်ဖြူးထိုးနှံရေးအချက်အခြာကြားတဲ့နေရာတွေကိုစတင်ပို့ဆောင်မှာပါ American နိုင်ငံတဝန်မှာ COVID-19 ကြောင့်သေဆုံးသူ3သိန်းနီးပါးရှိလာတဲ့အချိန်မှာအစိုးဆုံးတင်းလာနေမှာကာကွယ်ဆေးထိုးနှံမှုကိုစတင်မှာဖြစ်ပါတယ်American ပြည်တော်စုမျိုးတော် Washington ရဲ့လမ်းမတွေပေါ်မှာမနေ့စနေညကရွေးကောက်ခံသမ္မတ Joe Biden ကိုရှုံးနိမ်ခဲ့တဲ့သူ့ရဲ့မဲရလက်ပြောင်းလဲရေးဥပဒေကြောင်းအရကြိုးပမ်းမှုမအောင်မြင်ခဲ့တဲ့သမ္မတ Trump ကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေအကြားထိတိုက်ရင်ဆိုင်မှုတွေဖြစ်ပွားခဲ့ပါတယ်။ရွေးကောက်ခံသမ္မတ Joe Biden American ပြည်တော်စုရဲ့46ရောက်မြောက်သမ္မတအဖြစ်ရွေးချယ်ခံရကြောင်းတရားဝင်ကြေညာဖို့နှစ်ရက်အလိုမှာဒီလိုဆန္ဒပြမှုဖြစ်ပွားတာပါ။ဒီထိတိုက်ဖြစ်ပွားမှုမှာဓာတ်ဒဏ်ရာရခဲ့တဲ့လူ၄ဦးကိုစီးရင်တင်လိုက်ရပြီးအနည်းဆုံးလူ23ဦးကိုဖမ်းဆီးလိုက်တယ်လို့မြို့တော်ဝါရှင်တန်အာဏာပိုင်တွေကပြောပါတယ်ရှင်။ တော်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းတွေ့ VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအပင်းနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနေတကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစီရှင်ကျမများတစ်ဆင့်အောင်ပါ
This program has come to you from the Voice of America, Washington.